Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်ဒီဇင်ဘာလ25ရက်နေ့ Christmas Day မနေ့ကအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့ကြာရောက်တဲ့ Christmas အခါသမယမှာ VOA တို့ထရှင်တွေဘေးဘရာဂေးမီချမ်းမြေပျော်ရွှင်စေကြောင်းပထမဦးစွာဆုတောင်းလိုက်ပါတယ်ခင်ဗျာအခုတော့တောက်ကြနေမနေ့ကနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်American Outlet က Republican အမတ်တွေက COVID ကာလစီးပွားရေးအကူအညီပေးရေးအစီအစဉ်မှာ American ပြည်သူတွေကိုတိုက်ရိုက်ပေးမဲ့ငွေကြေးပမာဏတိုးမြင့်ရေးအစီအစဉ်ကိုခြားသာပတိနေ့ကပယ်ချလိုက်ပါတယ်။ American Tenant Outlet တို့နှစ်ရက်စလုံးကသဘောတူထားတဲ့ဒေါ်လာ600အစားဒေါ်လာ2000ထိတိုးမြင့်ပေးဖို့သမ္မတ Donald Trump ရဲ့တောင်းဆိုချက်ပေါ်သဘောတူနိုင်ရေး Democrat တွေကကြိုးပမ်းခဲ့တာကို Republican အမတ်တွေကအခုလို Facebook ပယ်ချလိုက်တာဖြစ်ပါတယ်။ခြားသာပတိနေ့မှာပဲ Outlet တို့ Democrat အမတ်ခေါင်းဆောင် Stanley Hoyer ကသမ္မတ ထရမ့်ရဲ့အဆိုပြုချက်ကိုအောက်လတ်တော်အမအားလုံးတညီတညွတ်တဲ့သဘောတူရေးကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါကိုအောက်လတ်တော်လူထုစုခေါင်းဆောင် Republican အမတ် Kevin McCarthy ကသဘောတူညီဖို့ညှင်းပယ်လိုက်တာလည်းဖြစ်ပါတယ်။အင်္ဂါနေ့ကသမ္မတ ထရမ့်က American ပြည်သူတူချင်းစီကိုတိုက်ရိုက်ထောက်ပံ့မဲ့ငွေကြေးပမာဏကိုပတိုးမြင့်ပေးဖို့ဆိုရင် American ဒေါ်လာဘီလီယံ903ဆွဲမဲ့ကိုဗစ်ကာလအရေးပေါ်အကူအညီပေးရေးအစီအစဉ်ကိုလက်မှတ်ထိုးချင်မှထိုးမယ်လို့ပြောထားခဲ့တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတ ထရမ့်လက်မှတ်မထိုးရင်လက်ရှိအလုပ်လက်မဲ့ခန်းစား권တွေဒီစနေနေ့မှာတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်ခင်ဗျ။ American သမ္မတ Donald Trump ကကွန်ဂရက်စ်ကသဘောတူအတည်ပြုထားတဲ့ American ကာကွယ်ရေးအသုံးစီဥပဒေမူကြမ်းကိုဗုဒ္ဓဟူးနေ့ကဗီဒီယိုအနာသုံးပြီးပယ်ချလိုက်ပါတယ်။ဒီဥပဒေကြမ်းကတရုတ်နဲ့ရုရှားတို့အတွက်လက်ဆောင်ဖြစ်နေတယ်လို့လည်းသူကပြောပါတယ်။အမျိုးသားကာကွယ်ရေးအခွင့်အာဏာပေးရရေးဥပဒေNDA အရ American Dollar Billion 940ကိုကာကွယ်ရေးအသုံးစရအဖြစ်ခွင့်ပြုပေးရမှာဖြစ်ပါတယ်။အဲ့ဒီအထက် American စစ်မှုထမ်းတွေအတွက်လဆောင်ငွေ300ကျပ်လုံးတိုးမြှင့်ပေးမယ့်အချက်လည်းပါဝင်ပါတယ်။အဲ့ဒီဥပဒေမူကြမ်းမှာပါရှိတဲ့ပုံမှန်230ကိုမပယ်ဖျက်ပေးဘူးဆိုရင်လက်မှတ်မထိုးဘဲပယ်ချမယ်လို့ Donald Trump ကအရင်ကတည်းကချိန်ချောက်တာဖြစ်ပါတယ်။1996ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေမှာပါရှိတဲ့အဲ့ဒီဥပဒေပုံမှန်230ကsocial media company တွေကိုတရားစွဲမခံရအောင်အကာအကွယ်ပေးတယ်ပြောင်းလဲကြလဲဖြစ်ပါတယ်ဗြိတိန်နိုင်ငံနဲ့ EU ဥရောပသမဂ္ဂအဖွဲ့တို့အကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တရက်ချက်တာပရိနိကရရှိခဲ့ကြပြီဖြစ်ပါတယ်ဒါကြောင့် Brexit နောက်ပိုင်းစီးပွားရေးလုပ်ငန်းတွေမတိကျမရေရာကြုံတွေ့နေရတာအဆုံးသတ်ဖို့ဖြစ်လာခဲ့တယ်လို့တစ်တကူကာလနေဆက်ဖြတ်ကျော်ကုလူဆက်ဆံရမှာပြုတ်ပြည့်ဖြစ်လာနိုင်မှုတွေကိုလည်းရှောင်ကျဉ်နိုင်ခဲ့ကြပြီဖြစ်ပါတယ
် I'm very pleased to tell you this afternoonthat we have completed the biggest trade deal yet worth
Amazon ကုန်သွယ်ရေးသဘောတူညီမှုကြီးရလိုက်ပြီဆိုတာကိုချိနဲ့ဝန်တာဇွန်နဲ့ပြောကြားလိုပါတယ်။ဒါကတစ်နှစ်ကိုပေါင်စတာလင်660ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တစ်ခုဖြစ်ပါတယ်။ကနေဒါနဲ့ရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ပုံစံမျိုး UK နဲ့ EU ဥရောပသမဂ္ဂအကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်တစ်ခုရလိုက်တာပါလို့ British ဝန်ကြီးချုပ် Boris Johnson ကပြောပါတယ်။EU နဲ့ Britain နိုင်ငံတို့အကြားလာနဲ့ချီအခြေတင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးအခုလို Christmas အကြိုရက်မှာသဘောတူညီချက်ကိုရလိုက်တာဖြစ်ပါတယ်။တရားမျှတစွာရှင်ပြန်ရေးနောက်ကျုံတွေ့ရမယ့်အငင်းပွားမှုတွေအပေါ်ဖြည့်ရှင်းဖို့နီလန်ချမိုက်ရေးနဲ့ငါးဖန်ကွင်းဆိုတဲ့အဓိကချက်ကြီးသုံးချက်အပေါ်မှာနှစ်ဖက်သဘောတူညီနိုင်မှုအပြည့်အထန်ဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။တရုတ်ဆေးကုမ္ပဏီ Sinovac Biotech ရဲ့ COVID-19 ကာကွယ်ဆေးနောက်ဆုံးဆင်စမ်းသပ်မှုရလဒ်တွေအရရာဂိုင်းနှုန်း50ကျော်ထိရောက်တယ်လို့ Brazil အစိုးရပိုင်း Butantan Institute သုတေသနသိပ္ပံကတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့ Sinovac ကုမ္ပဏီရဲ့မြေတားရက်ခံချက်အရတွေ့ရှိထားတဲ့စမ်းသပ်မှုရလဒ်တွေကိုထုတ်ဖော်မကြေညာသေးဘူးလို့လည်းပြောပါရယ်။ဒါကြောင့်ကာကွယ်ဆေးထုတ်လုပ်မှုနဲ့ပတ်သက်လို့ပလင်းမြင်တာမှုမရှိတဲ့အပေါ်စိုးရိမ်မှုတွေလည်းထပ်မံပေါ်ထွက်လာခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမိမိသဘောစန္ဒာလျာကိုဆေးစမ်းသပ်ခံသူတို့မှာပြင်းထန်တဲ့တုံ့ပြန်လက္ခဏာတွေခံစားခဲ့ရပြီးတဲ့နောက် Sinovac ရဲ့ Coronavac လို့အမည်ပေးထားတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဒီ Sinovac ဆေးကုမ္ပဏီကကမ္ဘာတစ်လောဘီကင်းထိရောက်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်နေကြတဲ့ကုမ္ပဏီတွေထဲတစ်ခုပါဝင်ပါတယ်။မြန်မာနိုင်ငံကတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေအကြား COVID-19 ကူးစက်မှုမြင့်တက်လာနေတာကြောင့်ထိုင်းနိုင်ငံရဲ့လူမှုမီဒီယာတွေမှာမြန်မာအလုပ်သမားတွေနဲ့ပတ်သက်လို့လူမျိုးရေးအမုန်းစကားတွေဖြစ်တင်ဝေဖန်မှုတွေပြန့်နှံ့လာနေတယ်လို့ Reuters သတင်းတရက်ကပြောပါတယ်။မြန်မာအလုပ်သမားတွေအလုပ်လုပ်ကြတဲ့ဘန်ကောက်မြို့အနီးကစမုတ်စာခွန်ပင်လယ်ဆာဈေးမှာပထမဆုံး COVID-19 ပိုးစမ်းသပ်တွေ့ရှိပြီးတဲ့နောက် ကူးစက်မှု 1300 ခန့်မြင့်တက်လာတာမို့မြန်မာလူထုများတွေကိုတွေ့တဲ့နေရာမှာပြစ်ဒဏ်ဆိုတဲ့အမှတ်ချက်မျိုးတွေလည်း YouTube လို Social Media တွေမှာတွေ့လာနေရပါတယ်ဒီလိုစိတ်ခံစားချက်တွေရဲ့နောက်ဆက်တွဲတွေအနေနဲ့မြန်မာတွေကိုဘတ်စကားစီးနှင်ခွင့် Motorcycle Taxi စီးနှင်ခွင့်နဲ့ရုံးနေသွားလာခွင့်ကိုလည်းကန့်သတ်ခံလာနေရပါတယ်ရွှေပြောင်းလူထုများတွေကိုအကူအညီပေးနေတဲ့အလုထမကာကွယ်ရေးကွန်ရက်ကစုံပုံစရာကောကတော့ဒီယောဂါဟာလူသူမရွေးကူးစက်ပြန်ပွားတတ်ပေမဲ့မြန်မာတွေကို COVID-19 ရောဂါဖျောက်ဝင်သူတွေအဖြစ်တစိကတ်နေကြတယ်လို့ဆိုပါရယ်ဒီကတ်ယောဂါစတင်ပြန်ပွားစဉ်ကတည်းကတစ်ကမ္ဘာလုံးတိုင်းတာနဲ့နိုင်ငံသားတွေကိုပြစ်တင်ဝေဖန်နေကြတာလည်းဖြစ်ပါတယ်ထိုင်ဝင်ကြီးချုပ်ပရယုတ်ချန်အိုချာကတော့ထိုင်းနိုင်ငံမှာတရားမဝင်နေဆက်ဖြတ်ကျော်ခြင်းကနိုင်ငံတဝန်းကူးစက်ပြန့်နှံ့လာမှုရဲ့နောက်ကွယ်မှာရှိနေတဲ့အကြောင်းတရားလို့ဆိုပါရယ်ခင်ဗျာကြောင်နေမနေခင်နောက်ဆုံးရသတင်းတွေကိုကြီးညာခဲ့တာပါအခုတော့ Christmas 2 season တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID ကယောဂါကြောင့်လူကြီးပိုင်းတွေရဲ့ရုပ်ပိုင်းရောစိတ်ပိုင်းမှာထိခိုက်ရပါတယ်ယောဂါအခမ်းရှိတာကြောင့်လဲ COVID ယောဂါပိုးကူးခံရမှာစိုးရိမ်ရသလိုပိုးမကူအောင်ကူးစိုက်တဲ့အနေနဲ့လနဲ့ချီးပြီးတော့ဆွေမျိုးသားသမီးတွေနဲ့လည်းမတွေ့ရတဲ့အတွက်အထူးကြံမှုကိုခံစားရပါတယ်ဥရောပတစ်လွှာကလူအုံတွေမှာအကြီးအကျယ်ပိုးကူးဆက်ခံရမှုတွေရှိနေပြီးတော့လူထောင်နဲ့ချီလည်းတည်ဆုံခဲ့ရတာကြောင့်လူအုံကိုဆွေမျိုးတွေလာလည်ခွင့်ပေးလိုက်ပါတယ်ဒီလိုလူချင်းမတွေ့ရချိန်မှာအထူးကြံမှုကိုရော့နေစေမဲ့နီလန်တူတွေကိုရှာဖွေနေတာပါဂျာမနီနိုင်ငံကလုံမြို့ကလူအုံယုံတစ်ခုမှာတော့ VR ပိုးရင်တူနီးပညာကိုသုံးပြီးတော့ကလုံဖျားချောင်းကြီးကိုလည်ပတ်နိုင်တဲ့ကရိယာသုံးနည်းကိုသင်ပေးနေပါတယ
် Das schon mal zu sehen und zu gucken was da so ist
ဒီလိုလက်ပတ်ကြည့်နိုင်တာကောင်းလိုက်တာကယောဂကြီးပြီးလို့အပြင်ပြန်ထွက်လို့ရတဲ့အခါဖျားချောင်းကြီးကိုသွားလဲပြီးရှောက်ကြည့်အောင်ပါပဲဒီကကြည့်တာနဲ့တိတ်กว่าမယ်လို့တော့မထင်ပါဘူးသွားပြအောင်ကိုသွားအောင်မယ
် VR လို့ပုံရိပ်တူနည်းပညာနဲ့ကွန်ပျူတာဂိမ်းတွေလိုမျိုးဒီဂျစ်တယ်နည်းပညာတွေကကယောဂကြောင့်ဘိုးဘွားရိတ်တာမှာပဲအမြင်နေနေရတဲ့အဖိုးဖွားတွေအတွက်စိတ်အပန်းဖြေရာရစီပါတယ်ပုံမှန်ဆိုရင်ဆွေမျိုးတွေကမကြခဏလာလဲလိရှိပေမဲ့လည်းကယောဂါကာလမှာတော့မိသားစုဝင်တွေနဲ့မတွေ့ရဘဲနဲ့အဖိုးအဖွားတွေလည်းစိတ်ထွက်ပေါက်ရှာနိုင်ဖို့ခက်ခဲနေပါတယ်
။ Also als Medium um die Kommunikation
anzuregen. ဖိုးပွားရေးကိုပုံမကူးစေဖို့အတွက်ဧည့်သည်လက်မခံတော့ဘူးဆိုတာကိုဆွေမျိုးများစုကနားလည်ပေးကြပါတယ်။အဖိုးအဖွားတွေရဲ့ကျန်းမာရေးကိုငဲ့ပြီးတော့ခဏခဏလာမလဲကြတော့ပါဘူး။ဒါမဲ့လည်းအထူးသဖြင့်ဒီ Christmas ကာလမျိုးမှာဆိုရင်ပို့ပြီးတော့အထူးကြံကြတာလေ။ဒါကြောင့်မလို့တချို့ဧည့်သည်တွေကိုတော့တခါတလေလက်ခံပေးပြီးတော့တေချာအကာအကွယ်လုပ်ပေးထားတဲ့အခန်းထဲမှာပဲတွေ့ခွင့်ပေးပါရယ်။ဒါလိုမျိုးခက်ခဲတဲ့အချိန်ကိုအားလုံးအတူတူရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းကြရမှာပါ။အဖိုးအဖွားတွေနဲ့ဆွေမျိုးတွေကြားမှာသူတို့ကိုစောင့်ရှောက်ပေးနေတဲ့ဝန်ထမ်းတွေကြားပြောဆိုဆွတ်သွဲတဲ့ဒီ digital နည်းပညာပစ္စည်းတွေကအရန်ကိုအထောက်အကူဖြစ်ပါရယ်။အဖိုးအဖွားတွေကသူတို့ငငယ်တုန်းကအကြောင်းတွေကိုပြန်ပြောပြတော့သူတို့နဲ့ပို့ပြီးရင်းနှီးသွားပါရယ်။တချိန်ကအကြောင်းအရာတွေကိုတွေးပြီးတော့ပြန်ပြီးပြောပြကြပါရယ်။
စပယ်မျိုးကလူအုံယုံမှာလဲနှစ်စဉ်ခရစ်မတ်အချိန်ရောက်တိုင်းမှာလူစုပြီးတော့ပွဲလုပ်ပေးလေးရှိပေမဲ့လဲဒီနေ့မှာတော့အဆောက်အဦထဲမှာမဟုတ်ဖ ೇನೆ အပြင်မှာပဲထွက်ပြီးတော့ဝယ်ဥချောင်းกินတဲ့တခြားမုန်းတွေကိုတူတူစားပြစ်ကြပါလေ
Also normalerweise ist es bei uns so, dass wir in der Kapelle in der Cafeteria
ပုံမှန်ဆိုဖျားကြောင်းထဲမှာဆွေမျိုးတွေပါဆူဝေးပြီးခရစ်မတ်ပါတီပွဲကျင်းပကြတာပါအခုတော့ဒါမျိုးမလုပ်နိုင်တော့ပါဘူးအဲ့ဒါကြောင့်အပြင်မှာပဲမုတ်စားတဲ့ပါတီပွဲအဖြစ်ပုံစံပြောင်းလိုက်ရတာပ
ါခါတိုင်းလိုခရစ်မတ်ရာသီထုံးစံဆွေမျိုးတွေနဲ့ဝိုင်းဖွဲ့ပြီးတော့စားတောက်ပျော်ရွှင်ရတဲ့အရာတာကိုတော့လွမ်းကြတာပေါ့ဒါပေမဲ့လက်ရှိအချိန်တွေမှာဘေးကင်းဆုံးဖြစ်မယ်နည်းနဲ့ပဲခရစ်မတ်ပါတီပွဲကိုဆင်နွှဲကြတာဖြစ်ပါလိမ့်
Hier wächst die Gefahr von Isolation, verringerter sozialer Teilnahme und einer erheblichen
Verschlechterung. Kayoga chang lu yong ma chi be a myin ni ya de a kha a thi chan da tai wai ne ma ta de jwa jwa pa win la mu a ne la da ne chan ma yi ti ti da da thi khai la nai ma de a thu ta phi di a yin ka de ga ko saung ma ko ti tan ni bi ta cha lu ri ne tait twe sia ma lu de tu ri a twa lu tai wai ne pyan mi lo win sa bo a khat khe shi nai ma de ဆွေမျိုးသားသမီးလည်းမရှိတဲ့အခါလူအုံယုံမှာပဲနေတဲ့အဖိုးအဖွားတွေအထက်စေတနာဝန်ထမ်းတွေကစကားပြောပေးပါတယ်။လူချင်းအပြင်မှာတွေ့စရာမလိုတဲ့ဗီဒီယိုကနေတစ်ဆင့်ဖုန်းခေါ်တာမျိုးလည်းလုပ်ပေးနိုင်ပါတယ်။ဒါပေမဲ့အပြင်မှာတွေ့ကြရင်လည်းဘေးကင်းကင်းနဲ့တွေ့နိုင်အောင်လုပ်ပေးထားဖို့လိုပါတယ
်။အွန်လိုင်းကနေစကားပြောနိုင်တယ်ဆိုပေမဲ့လည်းလူချင်းတွေ့ရတဲ့ခံစားချက်မျိုးနဲ့တော့ရှင်းလို့မရပါဘူး
။ Le mieux d'avoir plus le gros
ကျမနဲ့ကျမခင်ပွန်းတို့စကြိုက်တာ55နှစ်မင်္ဂလာသက်က52နှစ်ရှိပါပြီခရစ်စမတ်ကာလမှာခွဲနေရတာဒါပထမဆုံးမှာလွယ်တော့မလွယ်ပါဘူး
Pfizer, BioNTech, COVID ကဆေးပဲအထူးခံမဲ့စီးရင်းထဲမှာဂျာမနီနိုင်ငံလူအုံကအဖိုးဖွားတွေကထိတ်ဆုံးကပါဝင်ပါတယ်ဒီဇင်ဘာလ29ရက်နေ့ကျရင်ဂျာမနီနိုင်ငံမှာကာကွယ်ဆေးကိုစတင်ပြီးတော့ဖြန့်ချိဖို့စီစဉ်ထားတာပါဒီမတိုင်ခင်တော့လူအုံတွေမှာလူချင်းတွေ့ရာတွေကိုကန့်သက်ထားရအောင်မှဖြစ်ပါတယ်ဒီလိုခွဲနေရတဲ့အချိန်မှာအဖိုးဖွားတွေစိတ်ပျော်ရွှင်အောင်လှုပ်ပေးနိုင်မဲ့နည်းလမ်းမျိုးစုံကိုလည်းရှာဖွေနေကြတာပါ Kaiser Slotten မြို့ကလူအုံမှာတော့အဖိုးဖွားတွေလိုက်ကနိုင်အောင်လို့ Zumba လေးစင်ကအကကိုတင်ပေးနေရလဲဖြစ်ပါတယ်ရှင်
ကယောဂါကာလလူမစုရလူတွေခက်ခွာခွာနေရတဲ့အချိန်နှစ်စဉ်စီစီကားကားနဲ့ကျင်းပလေးရှိတဲ့ခရစ်စမတ်ပွဲတော်တွေနဲ့ခြောက်ကန့်နေပါဗျ။ဒါပေမဲ့လည်းကယောဂါဂျားကပဲကဘာတဝမ်းကခရစ်စမတ်ပွဲတော်ဆင်နွှဲပုံတွေအကြောင်းကျွန်တော်ကိုငင်းချမ်းကစူးစီးတင်ပြထားပါဗျ။ဒီလူကြီးတော်မွေးဖွားလာတဲ့နေ့ရက်ဖြစ်တဲ့ခရစ်စမတ်နေ့ဒီဇင်ဘာလ25ရက်နေ့ကိုကမ္ဘာတဝန်းပုံစံမျိုးမျိုးနဲ့ကျင်းပကြတာပါအရှေ့လေပိုင်းမှာရှိတဲ့ပါလက်စတိုင်းဒေသကတမန်ကျမ်းစာတွေကခရစ်တော်မွေးဖွားခဲ့တဲ့မြို့ဖြစ်တဲ့ဘက်သလဟမ်မှာဆိုရင်လဲစူတောင်းပွဲတွေနဲ့စီကားနေလေးရှိပါတယ်ဘက်သလဟမ်ဘုရားကျောင်းရဲ့ကျောင်းအုပ်ဖုံးတော်ကြီးရာမီအရှာခရီက
24/9
is so ဆယ်လေးညကအတင်းကျပ်ဆုံးညဖြစ်ပါတယ်ဖုံးတော်ကြီးနဲ့စူတောင်းတာမျိုးပဲရှိပြီးတော့လူတွေကိုလည်းမဖိတ်ပါဘူးပါလက်စတိုင်းအာဏာပိုင်တွေလည်းစူတောင်းပွဲကိုလာမှာမဟုတ်ပါဘူးလို့ပြောသွားတာပါအရင်နှစ်တွေကဆိုရင်ဒီမျိုးကိုလာရောက်လဲပတ်သူတိမ်ပေါင်းများစွာနဲ့စီကားနေလေးရှိပါတယ်ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်လာရောက်လဲပတ်သူမရှိဘဲခြောက်ကန့်နေတဲ့အတွက်ဒေသခံစီးပွားရေးလုပ်ငန်းတွေလည်းထိခိုက်ရပါတယ်ဆိုင်ပိုင်ရှင်တဦးဖြစ်တဲ့ George Barbeau ကအ
ဲ့ရှာရှိကြစရသာမန်ဖြစ်ကမမယ်
ခီးသွားတွေဘာလာလောက်ကြမလဲကိုရိုနာဗိုင်းရပ်စ်ရှိနေတဲ့ရွေးတော့ခီးသွားလုပ်ငန်းဆိုတာရှိမှာမဟုတ်ပါဘူးခီးသွားတွေကသူတို့နိုင်ငံကကိုရိုနာဗိုင်းရပ်စ်ကိုရှောင်ဖို့ဒီကိုလာမှာလားဒီမှာလဲဗိုင်းရပ်စ်ကရှိနေတာပါခီးသွားတွေကပြောကျင်တာပါကျွန်တော်တို့လည်းပိတ်ထားရတာ6လလောက်ရှိနေပါပြီဘာမှလည်းမရောင်းရပါဘူးဒီ6လအတွင်းဒေါ်လာ50ကျော်ဘူးလောက်ပဲရောင်းရတယ်လို့ပြောသွားတာပါဂါဇာကမ်းမြောင်ဒေသအတွင်းမှာနေထိုင်တဲ့ခရစ်ယာန်ရာပေါင်းများစွာလဲဘသလဟံမြို့ကိုလာလို့မရပါဘူး။ဂါဇာမှာရှိတဲ့လက်တင်ဖျားရှိခိုးကြောင်းကိုလည်းယောဂဘူကူးဆတ်မှုကိုထိန်းချုပ်ဖို့အတွက်ပိတ်ထားမယ်လို့ဖုန်းတော်ကြီးယူဆပ်အဆက်ကပြောပါရယ်။ဒါပေမဲ့လည်းဖျားရှိခိုးဆူတောင်းတာတွေကိုတော့အင်တာနက်က live လွှင့်ပေးမှာဖြစ်တယ်လို့ဖုန်းတော်ကြီးယူဆပ်အဆက်ကပြောပါရယ်
။ ولكن بدانا نعمل بث مباشر
ကျွန်တော်တို့ကိုယ်ကွယ်သူတွေအပါအဝင်ဆူတောင်းလို့ရအောင်ဆူတောင်းပွဲတွေကိုကျွန်တော်တို့ဖျားကြောင်းအင်တာနက်စာမျက်နှာကနေ live လွှင့်ပေးနေပါတယ်လို့ပြောသွားတာပါလက်ဘနွန်နိုင်ငံဘေးရုတ်မြို့မှာဆိုရင်လဲပြီးခဲ့တဲ့ဩဂုတ်လကပောက်ကွဲမှုကြီးအတွင်းတေဆုံးခဲ့ရတဲ့သူတွေအတွက်သူတို့ရဲ့နာမည်တွေချိတ်ဆွဲထားတဲ့ Christmas သစ်ပင်နာမှာဝိုင်းဝန်းဆူတောင်းပေးခဲ့ကြပါတယ်ဒီပောက်ကွဲမှုမှာတေဆုံးခဲ့ရသူအနည်းဆုံး181ယောက်ရှိပြီးတော့လူပေါင်း 6,500 ကျော်ဒဏ်ရာရခဲ့ပါတယ်လူပေါင်းများစွာလဲအိုးအိမ်မဲ့ဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုအတွင်းသေဆုံးသွားတဲ့ Farid Kiwan ရဲ့အမေဖြစ်သူကအခုလိုပြောပါတယ
်။
အခုလိုဆူတောင်းပွဲမှာသူ့ကိုပြောချင်တာကတော့သတိမရတဲ့နေ့တရက်မှမရှိဘူးဆိုတာပါ။ကျမသားလေး Farid ကဒီလိုခရစ်စမတ်ရောက်ပြီဆိုရင်ယေရှုခရစ်တော်ဖွားတော်မူကန်းကိုအိမ်မှာပြင်ဆင်နေကြပါ။နောက်ပြီးယေရှုခရစ်တော်ပြန်လည်ထမြောက်တော်မူကန်းကိုလည်းဖန်တီးလေးရှိပါတယ်။သူ့ကိုနှလုံးသားထဲမှာအမြဲတမ်းသတိရနေမှာပါလို့ပြောချင်ပြီးတော့အမှန်တရားကိုသိရအောင်လဲလှုပ်ဆောင်သွားမှာပါလို့ပြောသွားတာပါဗြိတိန်နိုင်ငံလန်ဒန်မြို့မှာဆိုရင်လဲခရစ်စမတ်ကာလစီကားနေလေးရှိတဲ့အောက်စဖို့လမ်းမနဲ့ဘေးကဆက်ဆက်လမ်းကဆိုင်တွေမှာလဲကိုဗစ်ကပ်ရောဂါကြောင့်ပိတ်ထားရပါတယ်အရင်နှစ်တွေကဆိုရင်ခရစ်စမတ်နီးမှာကပ်ပြီးဈေးဝယ်တဲ့ဈေးဝယ်သူတွေနဲ့စီကားနေလေးရှိတဲ့မြို့လယ်ကောင်နေရာလဲဖြစ်ပါတယ်ကူးစက်မှုပုံမြန်တဲ့မျိုးရိုးဗီဇာဆင်ခဲပြောင်းလဲမှုရှိလာတဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဇင်ဘာလ19ရက်နေ့ကအမြင့်ဆုံးဖြစ်တဲ့အဆင့်လေးပိတ်ဆို့မှုတွေလုပ်ပြီးလန်ဒန်မြို့နယ်အင်္ဂလန်အရှေ့တောင်ပိုင်းကလူတွေကိုအိမ်မှာပဲနေကိုင်းပြီးတော့သွာလာမှုတွေကိုကန့်သတ်ထားတာပါဒီအမိန့်ဟာခရစ်စမတ်ကာလမှာမိသားစုတွေတငယ်ချင်းတွေနဲ့စုဝေးတွေ့ဆုံတာတွေမလုပ်ရဘူးလို့ကန့်သတ်ထားတဲ့အမိန့်လည်းဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ဖလော်ရီဒါကီးအရက်မှာတော့ စန်တာဘိုးဘိုးတယောက်သူ့မိတ်ဆွေနဲ့မင်းစားလေးတွေနဲ့အတူရေငုပ်နေပါတယ်။စပန်ဆာစလိတ်ဆိုသူကစန်တာဘိုးဘိုးကြီးအဖြစ်ဝတ်ဆင်ထားပြီးတမင်တွေဆွဲတဲ့စူဖာလဲကြီးအစားရေငုပ်တဲ့ jet ski နဲ့အတူကလေးတွေအတွက်လှူဒန်းတဲ့ပရာဟိတအဖွဲ့တွေအတွက်အလှူငွေရှာဖို့ရေငုပ်နေတာလည်းဖြစ်ပါတယ်။နောက်ပြီးတော့ Florida Key ဒေသကအနဝါဘေးမဲ့ဥယျာဉ်ကတန်တာကြောက်တန်းတွေအကြောင်းလဲသတိထားမိစေဖို့ရည်ရွယ်ပါတယ်။ကမ္ဘာတောင်ပတ်ချမ်းသာနိုင်ငံတွေမှာလဲခရစ်စမတ်ပွဲတော်ကိုဆင်နွှဲကြပါတယ်။ပီရူးနိုင်ငံရဲ့မြို့တော်လီမာမြို့စင်ဂျေဖုံအရက်မှာဆိုရင်လဲကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဖို့စန်တာဘိုးဘိုးကြီးကိုပလတ်စတစ်အကာထဲမှာထည့်ထားပြီးကလေးတွေကအပြင်ဘက်ကနေတွေ့တဲ့အစီအစဉ်လှုပ်ဆောင်ခဲ့ပါတယ်။ကလေးတွေအနေနဲ့စန်တာဘိုးဘိုးကြီးနဲ့စကားပြောဆိုလို့ရပြီးတော့သူတို့လိုချင်တဲ့စုတွေကိုလဲတောင်းနိုင်တာပါ။ကောမာစီဗင်ကတာဝန်ရှိသူတွေကလဲကလေးတွေရဲ့လက်ကိုပိုးသက်ဆေးရည်နဲ့ဆေးပေးသလိုကလေးတယောက်ပြီးသွားတာနဲ့အပြင်ဘက်ကအကာကိုပိုးသက်ဆေးရည်နဲ့ဖြန်းပေးပါတယ်။ကလေးမေတယောက်ဖြစ်တဲ့ရှေလာရှပီယာမားကဒီအကာကအရန်ကောင်းပါတယ်။ကလေးတွေအနေနဲ့စန်တာအနားကိုကတ်လို့ရပြီးတော့ကိုဗစ် -19 ရောဂါကူးမကိုလည်းစိုးရိမ်ဖို့မလိုပါဘူး။ခရစ်စမတ်မှာမျှော်လင့်ချက်လေးတွေလည်းမပြောက်စေချင်ပါဘူး။အရေးအကြီးဆုံးကတော့ခရစ်စမတ်မျှော်လင့်ချက်မပြောက်သွားဖို့ပါလို့ပြောသွားတာပါ။ဒီနေ့အတွက်စန်တာဘိုဘိုကြီးအဖြစ်တရုတ်ဆောင်သူကတော့ဒန်နီယယ်ဘဇာရိုအိုဘရီဂွန်ဆိုသူဖြစ်ပြီးတော့သူဟာလျက်စစ်ဝန်ထမ်းအဖြစ်ဗီနီဇွဲလားနိုင်ငံမှာအနှစ်40ကြာအလုပ်လုပ်ခဲ့သူပါဗီနီဇွဲလားနိုင်ငံဟာစီးပွားရေးအကျပ်တဲကြုံနေရတဲ့အတွက်ပီရူးနိုင်ငံကိုသူပြန်လာခဲ့ပြီးတော့ကောမတ်စ်မြို့နယ်စီပင်မှာအလုပ်လုပ်နေတာပါဒီနေ့အတွက်တော့ကလေးတွေတောင်းတဲ့စုတွေနဲ့ပတ်သက်ပြီးတော့ဘဇာရိုကအခုလိုပြောပါတယ
် Lo que más ellos piden es salud
ကလေးတွေအများဆုံးတောင်းတဲ့စုတွေကတော့ကျန်းမာဖို့ချမ်းသာဖို့နဲ့အစားအသောက်တွေရဖို့ပါပဲ။ဒါတွေကိုအများဆုံးတောင်းပါတယ်။နောက်ပြီးသူတို့အဖေတွေအလုပ်ရဖို့ကိုလည်းဆူတောင်းခဲ့ပါတယ်။အဲ့ဒီဆူတောင်းကတော့ကျွန်တော်ကိုဝမ်းနည်းစေခဲ့ပါတယ်လို့ပြောသွားတာပါခင်ဗျာ။ဩစတြေးလျနိုင်ငံမှာဆိုရင်လည်းကလေးတွေသာမကပါဘူး။တိရိစ္ဆာန်ရုံတွေကတိရိစ္ဆာန်လေးတွေလည်းခရစ်စမတ်လက်ဆောင်ရကြပါတယ်။သူတို့ကတော့ဆစ်ဒနီမြို့တော်ရွန်ကတိရိစ္ဆာန်ရုံကဖြစ်ပြီးတော့တတ်တဝါလိုက်တင့်တော်တဲ့အစားအသောက်လေးတွေကိုလက်ဆောင်အဖြစ်ရကြတာပါ။တက္ကလအုပ်တွေဆိုရင်ဟိုဟိုဟိုပုံစံခရစ်စမတ်သရွက်ကွင်းကြီးတွေရပြီးတော့ပင်လယ်ဖြန်တွေဆိုရင်လည်း Merry Xmas ပုံစံရေးထားတဲ့ငါးရီကိုရခဲ့ပါတယ်ခင်ဗျာ
ဆယ်ခုနှစ်အတွင်းမျောလင့်မထားတဲ့အဖြစ်အပျက်တွေထဲမှာမော်တော်ကားထုတ်လုပ်မှုတွေကိုဗစ်ကပ်ရောဂါပေါ်ပေါက်မှုတွေကြောင့်အခမ်းအနားအစီအစဉ်ဖျက်ဖြစ်ရတာတွေလည်းပါဝင်ပါတယ်။ဖလုံအိမ်တက်ငွေထုတ်လုပ်မှုတိုးလာတာကြောင့်ကမ္ဘာနေရာအနှံ့ဥဒုယာသီပြောင်းလဲဖောက်ပြန်မှုနဲ့ရင်ဆိုင်နေရချိန်မှာမော်တော်ကားကုမ္ပဏီတွေဖက်ကလည်းတဘာဝပတ်ဝန်းကျင်နဲ့ပိုးပြီးတော့လိုက်လျောညီထွေဖြစ်မဲ့လက်စစ်စွမ်းအင်သုံးကားတွေကိုပို့ပြီးတော့ထုတ်လုပ်လာနေကြပါတယ်။ဥရောပမှာတော့မိုးပြံကားတစ်မျိုးကိုတောင်တရားဝင်မောင်းနှင်ခွင့်ပြုလိုက်ပါပြီ။ဒီနေ့အတွင်းခုလိုထူးခြားတဲ့ကာသစ်တွေအကြောင်းသုံးသပ်ချက် AB သတင်းဆောင်မသဘောကိုကျွန်မအနောက်လောက်ဆက်ပြီးတော့တင်ပြမှာပါ။သိပ္ပံဇက်လိုင်းရုပ်ရှင်အဗတာထဲကမော်တော်ကားပုံစံနဲ့ပေါ်စိတ်ကူအခြေခံပြီး Mercedes-Benz ကုမ္ပဏီကထုတ်လုပ်ထားတဲ့ AVTR ဆိုတဲ့ကားမှာတော့တဘာဝပတ်ဝန်းကျင်နဲ့အတက်နိုင်ဆုံးလက်လျောညီထွေဖြစ်အောင်ဖန်တီးထုတ်လုပ်ထားပါတယ်။ Avatar ရုပ်ရှင်ဒါရိုက်တာ James Cameron ရဲ့အကူအညီနဲ့ဒီဇိုင်းထုတ်ထားတဲ့ဒီကားကို American ပြည်ထောင်စု Las Vegas မြို့က CES ကိရိယာစံပြပြပွဲမှာမိတ်ဆက်လိုက်တာပါ။ G Dan တတ်သူနဲ့သူ့ရောနှောထားတဲ့ Nickel ဒါမှမဟုတ် Cobalt လိုတန်ကြီးမတက်တဲ့တတ်သူတွေမတုံမဲ့တန့်ရှင်းဓာတ်ရုပ်ဆဲတွေနဲ့ထုတ်လုပ်ထားတဲ့ပြန်သုံးဘက်ထရီအမျိုးအစားတွေကအသုံးပြုထားတယ်လို့ Mercedes ကုမ္ပဏီကပြောပါတယ်
။ Imagine a car that delivers a completely new experience which combines
အတွေ့အကြုံတွေပေးမဲ့ကားဒဇင်းဆိုတာကိုမြင်ကြည့်လိုက်ပါဒီကားကကားမောင်းနေတဲ့အချိန်ကားထဲထိုင်နေတဲ့အချိန်မှာတော့အပြင်ကသဘာဝပတ်ဝန်းကျင်နဲ့ကိုရောက်နေတဲ့လူမျိုးခံစားချက်ပေးနိုင်ဖို့ဒီဇိုင်းလုပ်ပေးထားပါတယ
်ဂျပန်လျက်စစ်ကုမ္ပဏီဆိုနီကလည်းဒူထုတ်လုပ်နေကြပစ္စည်းအမျိုးအစားမဟုတ်ဘဲနဲ့လျက်စစ်ကားတဲ့အမျိုးအစားတွေကိုမိတ်ဆက်ပေးလိုက်လို့အားလုံးအားအားသင်ခဲ့ကြတာပ
ါ33 sensorsto monitor the outside
ကာမောင်ရင်ဖြောဖြည့်အစီအစဉ်တွေပါရနိုင်တဲ့အတွေ့အကြုံမျိုးပေးနိုင်ဖို့ Sony ကုမ္ပဏီကမျှော်မှန်းထားပါတယ်။ prototype စံနမူနာပုံစံထုတ်လုပ်ထားတဲ့ Sony Vision S ကရဲ့အတွင်းအပြင်ကိုနှစ်ဖက်စလုံးအာရုံခံစောင့်ကြည့်ပစ္စည်း33ခုတပ်ဆင်ထားတာပါ။ Audi ကကုမ္ပဏီကတော့သူ့ရဲ့အမောင်းသူမဲ့ကားနဲ့ CES ပြပွဲမှာလှူရတင်ပြီးတော့မောင်းနှင်ပြသခဲ့ပါတယ်။လာမယ့်နှစ်ထဲမှာတော့နေအောင်ကအဆင့်မြင့်ဤပညာသုံးကားတွေကိုအနည်းငယ်ကင်းကင်းနဲ့မောင်းနှင်နိုင်ကြတော့မှာပါ။ဂျ German Bosch Engineer နေပညာကုမ္ပဏီကကားမောင်းသူရဲ့မျက်လုံးကိုနေရောင်ထိုးမခံရစေပဲတစ်ချိန်တည်းမှာလည်းမြင်ကွင်းကိုအကောင်းဆုံးမြင်နိုင်မဲ့အစစ်မြစ်နေပညာထက်ပေးထားပါတယ်။ကားမောင်းသူရဲ့မျက်လုံးလှုပ်ရှားမှုကိုလေ့လာပြီးတော့နေရောင်ကားပေးတဲ့အစစ်မြစ်နေပညာသုံးထားတာပါ။နယ်သာလန်နိုင်ငံမှာတော့ဂျပန်တိုယိုတာကားကုမ္ပဏီကဒုတိယမျိုးဆက်ဟိုက်ဒရိုဂျင်လောက်စာဆဲလ်သုံးကားတစ်တမျိုးကိုမိတ်ဆက်လိုက်ပါတယ်။Toyota Mirai လို့နာမည်ပေးထားတဲ့ဒီကားတစ်ကလေးကတစ်ခါအားဖြည့်ထားပြီးရင်မိုင်400ကျော်မောင်းနေနိုင်အောင်လုပ်ထားတာပါ။ဒါပေမဲ့ဒီမှာခက်တာကဟိုက်ဒရိုဂျင်လောင်စာဖြည့်နိုင်တဲ့လောင်စာဖြည့်ဆိုင်တွေနေရာတိုင်းမှာမဆောက်ပေးနိုင်သေးတာဖြစ်ပါလေ။ February လတုန်းကတော့အိန္ဒိယနိုင်ငံထဲကအကြီးဆုံး Auto Expo 2020ကားပြပွဲမှာ SUV ကားအမြင့်တွေအကြောင်းသွက်ခဲ့ပါလေ။ဒီပွဲမှာနာမည်ကြီးကားကုမ္ပဏီတချို့ရောက်မလာပေမဲ့လို့ကားပြပွဲလာကြည့်သူတွေကတော့အတော်များခဲ့တာပါ။ခီးတဲ့တင်ကားတွေကတော့2019 April နဲ့ December လကြား16ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အိန္ဒိယမော်တော်ယာဉ်ထုတ်လုပ်သူများအသင်းကပြောပါတယ်
။ The demand has shrunk and shrunk primarily because of economic reasons because of the GDP growth leading to customers not being very
CYA generator ကြောင့်ဝယ်လိုအားတွေကျပြီးရင်ကျလာနေတာပါ။ပြည်တွင်းသတင်းထုတ်လုပ်မှု GDP တိုးလာလို့ဝယ်ယူသူတွေဘက်ကပစ္စည်းတွေတိတ်ပြီးတော့မဝယ်ချင်ကြတော့ပါဘူး။
ပြင်သစ်နိုင်ငံမှာတော့စီတိုဝန်ကားကုမ္ပဏီကမြို့ရင်းကားမောင်းသွားလာမှုပုံစံပြောင်းလဲသွားစေမယ်ဆိုရဲသူပြောထားတာနဲ့အညီလူနှစ်ယောက်စီလက်စစ်ကားကိုမိတ်ဆက်လိုက်ပါတယ်။အရွယ်အစားသေးငယ်ပြီးတော့အလျား3မီတာတောင်မပြည့်တဲ့ဒီကားမှာတုံးထားတဲ့ဘက်ထရီအမျိုးအစားနဲ့အာသွင်းနိုင်မယ့်အချိန်အတိုင်းတာနဲ့ပတ်သက်ပြီးတော့အမေခွန်းနေတော့ထွက်နေပါပြီ။ဘယ်လ်ဂျီယမ်နိုင်ငံရှေးဟောင်းမြို့တစ်ခုဖြစ်တဲ့ Gent မှာတော့မော်တော်ယာဉ်ကင်းစင်တဲ့သဘာဝပတ်ဝန်းကျင်မျိုးဖြစ်အောင်ဖန်တီးထားပါတယ်။လူရည်သိန်း2000ကျော်ရှိတဲ့သမိုင်းဝင်နေရာတွေမှာရှင်အသွာလာကင်းအောင်လမ်းကြောင်းတွေပြောင်းလဲဖို့အစီအစဉ်ခဲ့တာပါ။
We have a pedestrian area, a restricted zone restricted for cars. We got rid of the through traffic.
ဒီနေရာကိုဖြတ်ပြီးတွာလာနေကြတဲ့ကားတွေကိုလမ်းကြောင်းပြောင်းလိုက်တာဖြစ်ပါတယ်။ဘေးရနေကင်းပြီးကျန်းမာရေးနဲ့ပိုပြီးညီမျှမှုရှိတဲ့မြို့တစ်ခုလူမှုဘဝကောင်းတွေရှိတဲ့မြို့တစ်မြို့ကိုကျွန်တော်တို့ရလိုက်ပါတယ်
။ဆွစ်ဇာလန်နိုင်ငံမှာတော့ကာယောဂါကြောင့်အခမ်းအနားကြီးတွေကိုအစိုးရကတားမြစ်လိုက်တဲ့အတွက်ဂျနီဗာအပြည်ပြည်ဆိုင်ရာကားပြပွဲကိုဖြတ်သိမ်းလိုက်ပါတယ်။ဒီနှစ်ပွဲကိုမတ်လ5ရက်နေ့ကနေ15ရက်နေ့အထိကျင်းပဖို့အစီအစဉ်ထားခဲ့တာပါ။အဲ့ဒီကားပြပွဲကျင်းပနိုင်ခဲ့ရင်ဂျနီဗာမြို့တဝိုက်ကနေဝင်ငွေဒေါ်လာ100,000ကနေ300,000ကျရလိုက်မယ်လို့လည်းခန့်မှန်းထားတာ
ပါ I think it does cast a spell over future motor shows in fact because the industry has
နောက်ကကားပြပွဲတွေပေါ်မှာပါကြိမ်ကြာတင်သွားတယ်လို့ကျွန်တော်ထင်ပါတယ်တကယ်တော့မော်တော်ကားလုပ်ငန်းတွေကလည်းကားပြပွဲကို online ကနေပြတာတဲ့ပဲပြောင်းသွားကြတာပါ
From Geneva Palexpo for the 9th edition of the car of the year and the winner isOh my god. This is oh wow. This is the Peugeot. This is the Peugeot.
ဒီနေ့အတွက်အကောင်းဆုံးကားစု Car of the Year ကိုတော့ပြင်သစ်ကားကုမ္ပဏီ Peugeot ရဲ့ 208 ဆိုတဲ့ကားကရသွားပါတယ်။ Geneva ကားပြပွဲကျင်းပခွင့်မရှိတာကြောင့် online ကနေပဲပွဲကျင်းပခဲ့တာဖြစ်ပြီးစုဟာနာမည်ကတော့ပရိသတ်ကင်းမဲ့နေတဲ့ခမကြီးတဲကနေကြီးညာခဲ့တာပါ။ဂျာမန်ကားကုမ္ပဏီ BMW ကတော့လက်စစ်တမျိုးနဲ့သုံး All Electric i4 ကားအမျိုးအစားကိုမိတ်ဆက်ပြသခဲ့ပါတယ်
။ The Concept i4
2021ခုနှစ်မှာထုတ်လုပ်မယ်လို့ခန့်မှန်းရတဲ့ BMW ကမိတ်ဆက်လိုက်တဲ့ဒီကားအမျိုးအစားကအားတစ်ခါဖြည့်ပြီးရင်မိုင်390ကျော်အထိရောက်အောင်အားထပ်ဖြည့်စရာမလိုပဲမောင်းနိုင်မယ်လို့လည်းပြောဆိုထားပါတယ်။ Mercedes-Benz ကတော့ပလတ်ထိုးပြီးတော့လည်းအားသွင်းနိုင်တဲ့ E-Class လက်စစ်နဲ့ဓာတ်ဆီနှမျိုးရောသုံးနိုင်တဲ့ Hybrid ကနောက်ဆုံး Model ကိုလည်းထုတ်လုပ်လိုက်ပါတယ်။ကဘာမှာကယောဂါပြန်နှံ့မှုကိုကာကွယ်တဲ့အနေနဲ့လူတွေအိမ်ထဲမှာပဲနေဖို့အရေးကြီးတာကိုသဘောပေါက်စေချင်တဲ့အိန္ဒိယနိုင်ငံသားတစ်ယောက်ကတော့ COVID-19 ရောဂါပိုးလို့အချွန်အတက်တွေပါတဲ့ကားတစ်စင်းဖန်တီးခဲ့တာပါ။ကယောဂါကြောင့်လူအချင်းချင်းခက်ခွက်ခွာနေဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုသတိပေးတဲ့အနေနဲ့ကားတီထွင်သူဆူဒခါယာဒက်ကသူ့ကားကိုဟိုက်ဒရာဘတ်မြို့တော်ဝိုက်လဲလဲမောင်းနှင်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ရအချက်အချာဖြစ်တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့86ရက်ကြာချမှတ်ထားတဲ့ကာယောဂါကန့်သတ်ထိန်းချုပ်မှုတွေကိုဧပြီလမှာအဆုံးသတ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကာယောဂါပြန့်နှံ့မှုထိန်းချုပ်ရေးတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးတော့ Honda ကားစက်ရုံမှာလုပ်ငန်းတွေပြန်ပြီးတော့စတင်ခဲ့တာပါ။နောက်တစ်လအကြာမှာပဲအီတလီနိုင်ငံကဇင်ဟန်ကားထုတ်လုပ်တဲ့နာမည်ကြီး Lamborghini ကုမ္ပဏီကEmilia Romagna ဒေသကကားထုတ်လို့ရေးစရုံကို COVID ထိန်းချုပ်ရေးစီမင်းစည်းကမ်းတွေနဲ့မေလထဲမှာပြန်ပြီးတော့ဖွင့်လှစ်ခဲ့ပါတယ
် Assembly there are two people working and they keep the distance of more than 1 meter as is predicted by the law
ကားကိုယ်တွေတက်ဆင်ရတဲ့နေရာတစ်ခုမှာလူနှစ်ယောက်လုတ်ကန်ရပါတယ်ဥပဒေပါပြဋ္ဌာန်းချက်အတိုင်းတယောက်နဲ့တယောက်3မီတာချားပြီးလုတ်ကန်နေကြတာပါ
ဇူလိုင်လထဲမှာတော့ရုရှားနိုင်ငံ Saint Petersburg မြို့လမ်းတွေပေါ်မှာမောင်းသူမဲ့ကားတွေကိုရုရှားအင်ဂျင်နီယာတွေစမ်းသပ်မောင်းနှင်ခဲ့ပါတယ် အဲ့ဒီကားတွေကသူ့အလိုလိုလမ်းကြောင်းရှာပြီးတော့လမ်းဖြတ်ကူသူတွေကိုရောတခြားဟန်တားတွေကပါလှုပ်ကူညီမလို့ပဲရှောင်ရှားနိုင်တာတွေ့ရပါတယ်။ဂျပန်နီဆန်ကုမ္ပဏီကလည်းလက်စစ်ကားတွေတစ်မျိုးကိုထုတ်ပြလိုက်ပါပြီ။ကုမ္ပဏီဥက္ကဋ္ဌဟောင်းကယ်ရိုဂက်ဆန်နဲ့ပတ်သက်လို့ပြဿနာတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းပထမဆုံးထုတ်လုပ်လိုက်တဲ့ Moretic ကကုမ္ပဏီရဲ့မျက်နှာသစ်ကိုကိုစားပြုတာလည်းဖြစ်တယ်လို့ပြောပါတယ်။ဇူလိုင်လထဲမှာပဲရုရှားနိုင်ငံဖမ်းဒေတာကလူတစ်ယောက်ကတော့ဒေါ်လာ900လောက်သုံးပြီးတော့ Ford ကုမ္ပဏီထုတ် Model T နဲ့ဆင်တူတဲ့ကားတစ်စင်းကိုသူ့ဘာသာတီထွင်နိုင်ခဲ့တဲ့အတွက်ရုရှားအစိုးရရဲ့အသိမပြုချင်းမြင်ချင်းခံခဲ့ရတာပါ။စက်တင်ဘာလထဲမှာတော့အစိမ်းခံလက်စစ်ကထုတ်လုပ်သူတွေကတရုတ်နိုင်ငံထဲကဈေးကွက်ချက်ထွင်နေအောင်ကြိုးပမ်းခဲ့ကြပါတယ်။တရုတ်နိုင်ငံပီကျင်းမြို့မှာကျင်းပတဲ့ဒီနှစ်ကားပြပွဲမှာတော့အစစ်မြေနေပြသုံးကားထုတ်လုပ်သူတွေဖက်ကတဘာဝပဝင်းကျင်နဲ့လိုင်းလျောညီထွေမှုရှိတဲ့ဒီပညာထုတ်ကားတွေကိုပြသခဲ့တာပါ။အော်တိုဘလာထဲမှာတော့ Dutch ကားကုမ္ပဏီထုတ်မိုးပြံကားတွေကိုဥရောပဖက်မှာပထမဆုံးတရားဝင်မောင်းနှင်ခွင့်ရခဲ့ပါတယ်။2022ခုနှစ်ထဲမှာတော့လူနှစ်ယောက်လိုက်ပါစီးနေနိုင်တဲ့မိုးပြံကားတစ်စင်းကိုဥရောပယူရိုငွေ4သိန်းAmerican dollar နဲ့ဆိုရင်တော့ 9,800 ကျော်နဲ့စတင်ရောက်ချမယ်လို့ကုမ္ပဏီကပြောပါတယ်
။ Roads and air regulations they have never been built together to apply to one vehicle.
ကုန်းကြောင်းလေကြောင်းဆိုင်ရာစင်မြင်စည်းကမ်းတွေကိုရင်တမျိုးတဲ့အတွက်သတ်မှတ်ထားတာမျိုးဘယ်တော့မှမရှိခဲ့ပါဘူး။ဒါကြောင့်ဒီလိုစင်မြင်စည်းကမ်းတွေနဲ့တဟဇာတာကြအောင်လုပ်နိုင်မလားဆိုတာကတော့သိက္ခာကြီးမားတဲ့ပဟေကြီးဖြစ်ပါတယ်။
ဒီဇင်ဘာလာထဲမှာတော့ပြည်နယ်နိုင်ငံမှာလျှက်စစ်ကားမောင်းသူတွေအဆင်ပြေအောင်အခအကျင်းဝေးပေးပြီးတော့လျှက်စစ်အားသွင်းနိုင်တဲ့နေရာတစ်ခုကိုလက်နက်မျိုးနဲ့တိုက်မိုးတဲ့နေရာတစ်ခုမှာပေါ်ပေါက်လာပါတယ်။လျှက်စစ်တအားသွင်းခါကဓာတ်စီဒီဇယ်စီတွေထက်စီးသက်သာသလိုတရားရခိုင်နှုန်းအပြည့်အားသွင်းဖို့ကားမော်တဲ့ပုံမူတည်ပြီးတော့မိနစ်20လောက်ပဲကြာတတ်ပါတယ်။လာမယ့်9နှစ်တာကာလအတွင်းလျှက်စစ်ကားအားသွင်းနိုင်တဲ့နေရာပေါင်း100ကျော်ကို GridServ ကုမ္ပဏီကဆက်လုပ်သွားဖို့အစီအစဉ်နေပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးအတွက်ကနဦးစီစဉ်ထားတာထက်10နှစ်စောပြီးလာမယ့်2030ခုနှစ်အရောက်မှာတော့ဓာတ်စီနဲ့ဒီဇယ်စီသုံးကားရောင်းချမှုတွေကိုပိတ်ပင်သွားရမယ့်ပရိုတိန်အစိုးရအတွက်လည်းလျှက်စစ်ကားတွေအသွင်နိုင်တဲ့နေရာတွေအခုလိုပေါ်ပေါက်လာတာသတင်းကောင်းသိရလဲဖြစ်ပါတယ်။လာမယ့်နှစ်သစ်2023ခုနှစ်မှာတော့ကားချစ်သူတွေမော်တော်ကားပြပွဲတွေကိုကိုရင်ကိုကြပြန်သွားခွင့်ရကြလိမ့်မယ်လို့တော့မျှော်လင့်မိပါတယ်။ကျမဆောင်းလောပါ။
မင်္ဂလာပါခင်ဗျာကျွန်တော်ခမောင်စိုးမင်းပါဆက်လက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီတေးသရှင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အဖွဲ့လိုက်တည်ဆိုထားကြတဲ့ Christmas နှုတ်ဆက်သခြင်းဖြစ်ပါတယ်နားဆင်ကြပါခင်ဗျာ
Merry Christmas to you all
Same to you
နက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာသူတို့ရရှိတဲ့အမြတ်အစွန်းကိုတည်ကြားစည်းရင်းလုပ်ပြီးဥသိမ်းစိန်အစိုးရတက်လာတော့လဲသူတို့ရဲ့တည်ကြားစည်းရင်းနေရာရှိနေစေဖြစ်ပါတယ်။ NLD အစိုးရတက်လာပြီးနှစ်အနည်းငယ်အကြာမှာတော့တည်ကြားစည်းရင်းတွေပယ်ဖျက်နိုင်ပုံကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
နိုင်ငံပိုင်စီးပွားရေးလုပ်ငန်းမှာ
ကုန်ထုတ်လုပ်တာရှိသလိုလုတ်ပိုင်ခွင့်ရောင်းစားတာလည်းရှိပါတယ်။ကုန်ထုတ်လုပ်ငန်းမှာနိုင်ငံပါဆက်ယုံတွေဟာထင်ရှားပါတယ်။ကျပ်ငွေဘီလီယံ900လောက်နှစ်စဉ်အရှုံးပေါ်တဲ့နိုင်ငံပိုင်ဆက်ယုံ24ယုံရှိကြောင်းသိရပါတယ်။မဆက်လာခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်း900ကျော်သာရှိခဲ့ပြီပဲ။ဈေးကွက်စီးပွားရေးလုပ်တဲ့စီအစိုးရခင်မှာနိုင်ငံပိုင်ဆက်မှုလုပ်ငန်းတထောင်ကျော်ရှိလာပြီးဗိုလ်ချုပ်တို့ရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပါတယ်။ကွယ်လွန်သူဆက်မှုဝန်ကြီးဟောင်းဦးအောင်တောင်းအလွဲသုံးစားလုပ်တဲ့တဲ့မကြာခဏတွေ့ရပါတယ်။ဆက်မှုဝန်ကြီးတက်တန်း14နှစ်မှာအချမ်းသာဆုံးစစ်ဗိုလ်ဖြစ်လာပါတယ်။သူ့လိုစစ်ဗိုလ်50ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်။တရားစတဲ့ထုတ်ယူတာမှာပြည်တွင်းပြည်ပဖက်ဆက်ကုမ္ပဏီတွေကိုလုပ်ပိုင်ခွင့်ရောင်းစားတဲ့နိုင်ငံပိုင်လုပ်ငန်းတွေများပါတယ်။ဒီထဲမှာရန်တန်းငွေနဲ့ကြောင်းမြက်လုပ်ငန်းဟာထင်ရှားပါလေဒီလုပ်ငန်းတွေဟာကျပ်ငွေဘီလီယံ12000နီးပါးစုဆောင်းနိုင်ပုံကိုအန်ဒရူးဘောယာအာကာဟိန်းခင်ဆန်တီမက်ထရူးဟီမီလ်တန်နဲ့ပေါ်ရှော့တယ်တို့ရဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာရမှာဖော်ပြပါတယ
်နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာတိုင်းပြည်ပြည်သားအလုံးပိုင်ဆိုင်တဲ့လုပ်ငန်းဖြစ်ပါတယ်ဒါပေမဲ့စစ်အစိုးရခင်မှာတော့နိုင်ငံပိုင်လုပ်ငန်းဟာဝန်ကြီးဌာနရဲ့ကိုယ်ပိုင်လုပ်ငန်းလို့ဖြစ်လာပြီးလဝကြီးအုပ်ထင်သလိုလုပ်ကြပါတယ်အထူးသဖြင့်တန်ရန်စာရဒူးဖော်ရေးမှာအဆိုးဝါးဆုံးဖြစ်ပါတယ်စီးပွားရေးကဏ္ဍတိုင်းလိုလိုမှာနိုင်ငံပိုင်လုပ်ငန်းရှိနေတာမို့ဝန်ထမ်းတသိန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်တိုင်းပြည်ရဲ့ GDP အသရေကုန်ထုတ်တန်ဖိုးရဲ့စနစ်ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်ဒါကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါတယ်အထူးသဖြင့်တော့ရေနံဓာတ်ငွေ့လုပ်ငန်း၊ကြောက်မြက်လုပ်ငန်း၊တစ်ထုတ်လုပ်ငန်း၊တပ်တုတွင်းနဲ့ပလဲစတာတွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။ဒီနိုင်ငံပိုင်လုပ်ငန်းတွေဟာစီးပွားရေးကဏ္ဍ12ခုမှာကန်ထရိုက်စာချုပ်နဲ့လိုင်စင်ထုတ်ပေးခွင့်ရှိပါတယ
်။ပုဂ္ဂလိကလုပ်ငန်းတွေကိုကန်ထရိုက်လိုင်စင်ထုတ်ပေးရမှာကြီးကြပ်ကုကဲမှုမလုပ်ဘဲထုတ်ပေးပါတယ်။ဒါကြောင့်မို့အရေးချင်းဟာအရေးမကြီးတော့ဘဲရင်းနှီးမှုနဲ့လက်ထိုးနိုင်မှုကသာအဓိကဖြစ်လာပါတယ်တရားစတဲ့အရေးအမြစ်ဒုဖော်ခွင့်ချပေးရမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကအဆုံးဖြတ်ပေးနေတာမို့ခရိုနီစီးပွားရေးစနစ်ကိုတရားဝင်မြင့်တင်သလိုဖြစ်နေပါတယ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးကြပ်ရေးအဖွဲ့တွေရှိပေမဲ့လိုအပ်တဲ့လုပ်ပိုင်ခွင့်အာဏာကိုဥပဒေနဲ့ပြတ်တန်းတာမျိုးမရှိဘူးလို့ဆိုပါတယ်ဒါကြောင့်ပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်ခြင်းရှိမရှိမစစ်ဆေးနိုင်ပါဘူးဥတည်စင်အစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ဟာအရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကအသွင်ကူးပြောင်းပြီးအရှုံးသက်သာဖို့ရည်ရွယ်တဲ့အစီအစဉ်သာဖြစ်ပါတယ်
။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာတာဝန်ခံမှုနဲ့ကြီးကြပ်ကိုယ်ကဲမှုညံဖျင်းပြီးအရှုံးပေါ်နေတာကိုဥတည်စင်အစိုးရလက်ထက်မှာဖြေရှင်းနိုင်စွမ်းမရှိတာတွေ့ရပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းကိုအစိုးရကထောက်ပံ့နေစေဖြစ်ပါတယ်။နိုင်ငံပိုင်တရားစတာလုပ်ငန်းကတော့အစိုးရကိုစားအခွန်ကောက်ယူတဲ့လုပ်ငန်းဖြစ်လို့ငွေကြေးအမြောက်အများစုဆောင်းနိုင်ပါတယ်ဒီငွေတွေကိုပြည်ထောင်စုရန်ပုံငွေစည်းရင်းနဲ့အခြားအသီးခြားစည်းရင်းတွေမှာထိန်းသိမ်းထားတဲ့အတွက်ကျန်းမာရေးပညာရေးနဲ့အခြေခံအဆောက်အုံဆိုင်ရာတွေမှာမတုံ့ဆွဲနိုင်ပဲဖြစ်နေပါတယ်အများဆွေးရတဲ့နိုင်ငံပိုင်လုပ်ငန်းဟာအမြတ်ရကိုင်းနှုံအတော်များများကိုဘတ်ဂျက်ကဖယ်ထုတ်ပြီးသီးခြားရည်တည်တဲ့လုပ်ငန်းလိုပြုမူလာကြတဲ့အတွက်စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနကိုတာဝန်ခံမှုနှဲပါလာတယ်လို့ဆိုပါတယ်
ကျန်းပိုပါတီ2010မှာရွေးကောက်ပွဲနိုင်လို့ဦးသိန်းစိန်အစိုးရတက်လာပြီးမကြာမီ2012မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစတင်ပါတယ်။ဒါပေမဲ့2016မှာ NLD အစိုးရတက်လာခြင်းအထိပြုပြင်ပြောင်းလဲလို့မရလေးပါဘူး။2019ဇန်နဝါရီလအထိနိုင်ငံပိုင်စီးပွားရေးလုပ်ငန်းတို့ရဲ့သီးခြားငွေစည်းရင်းမှာလက်ကျန်ငွေကျပ်ဘီလီယံ12000နီးပါးရှိနေပြီးNLD အစိုးရဘတ်ဂျက်အသုံးစရိတ်မှာကျပ်ဘီလီယံ4000လုံးငွေပြနေပါလေနိုင်ငံပိုင်စီးပွားရေးလုပ်ငန်းကိုစောက်ကြည့်ထိန်းချုပ်ဖို့ပြည်သူ့အစိုးရမှတာဝန်ရှိပါတယ်2019ဇွန်လမှာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့သီးခြားငွေစည်းရင်းတွေကိုမြမစီးပွားရေးဘဏ်ကနေပြည်တွင်းအခွန်ဦးစီးဌာနကိုရွှေ့ပြောင်းဖို့ NLD အစိုးရကညွှန်ကြားချက်ထုတ်လိုက်ပါတယ်ရှင်းနေအစိုးရဘတ်ဂျက်ကျပ်ဘီလီယံ3400ကျော်ရှိပြီးလုံငွေကကျပ်ဘီလီယံ6200သာရှိမယ်လို့ကန့်မှန်းပါတယ်။နိုင်ငံပိုင်လုပ်ငန်းကရတဲ့ငွေဟာလုံငွေနဲ့အများကြီးပိုးနေပါတယ်။ ပြည်သူထောက်ခံမှုပုံမူရောက်ရှိလာတဲ့ NLD အစိုးရဟာအလွဲသုံးစားလုပ်မှုနဲ့အလေးအလွင့်အဖိတ်အစင်နေပါတော့အောင်လုပ်နိုင်လိမ့်မယ်လို့ပြောလဲရပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူးပွဲမှာကာကွယ်ရေးအကြောင်းပြောပြထားပါတယ်။2021ခုနှစ်သစ်ကူးပွဲမှာအရေးတစ်နှစ်လုံးတစ်ကမ္ဘာလုံးကိုပြင်းပြင်းထန်ထန်ကူးစက်ခဲ့တဲ့ကိုဗစ်ဘိုးရဲ့ဗီဇပြောင်းကူးစက်ပေါ်လာအင်ပုံမှန်လို့မစင်နွဲပဲအခုတွေဘိုးနဲ့ဘာရှာကာကွယ်တပ်ကို American CDC ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့ဒီနှစ်ကူးဆောင်းတွင်းပွဲတော်လမ်းညွှန်ချက်ပေါ်အခြေခံပြီးအကြံပြုထားပါတယ်။ဒီအကြောင်းနယူးယောက်မြို့ရှိ World Cup Fight ဆေးရုံကကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။
โอเคดาต้าเสียแท็กเนี่ยมาจากเกมานิดตะคูป่วยดอปอเนาะยောက်ดอมาဖြစ်တဲ့အတွက်ပုံမှန်တော့လူတွေစုံနေရှိကြတယ်เนาะစုဝေးပြီးတော့အလားစကားပြောကြသင်းဆိုကြနှစ်တကူအော်ဟစ်ကြပါဆရာရေဒါပေမဲ့ဒီနှစ်မှာကတော့အထူးကြဆုံးလို့ပြောလို့ရတယ်ကိုဗစ်ပေါ့เนาะနေ့စဉ်နေ့တိုင်းဒီသတင်းတွေနဲ့ကျွန်တော်တို့နေခဲ့ရပြီးတော့ဒီအတွက်လည်းနှစ်တကူမှာဆက်ပြီးတော့ဆွေးနွေးနေရတဲ့အနေထားပေါ့เนาะပိုသည့်ဒီဗီဇပြောင်းလဲမှုတွေလည်းပေါ်လာတဲ့ခါကျတော့ကျွန်တော်တို့ကလက်ရှိမှာဒီပုံမှန်အနေထားကိုပြန်သွားဖို့ကတော်တော်ခက်တဲ့အနေထားမှာဆရာကြီးမြန်မာနိုင်ငံမှာဒီနှစ်သက်ကူအတွက်အန်ဒီအနည်းဆုံးနဲ့အပျော်ရွှင်ဆုံးကျင်းပနိုင်အောင်ဘာစပြီးကြံပေးကြလဲ
လက်ရှိပေါ့နော် CDC ကနေလုံငယ်တဲ့တပတ်တော်မပြေသေးပါအောင်နေထူပါလေဒါပြီးတော့အကြံဉာဏ်ပေးထားတဲ့အပိုင်းလေးတွေရှိပါတယ်ပထမဆုံးအကြံဉာဏ်ပေးတဲ့တစ်ခါကတော့အခုလိုကျွန်တော်တို့ဒီနိုင်ငံမှာတော့ဒီနှစ်ပတ်ကတော့အကြီးအကျယ်ဆုံးပေါ့နော် Winter Holiday ဆိုကျွန်တော်တို့သုံးကြတာပေါ့လေလူတိုင်းကတော့ပျော်ရွှင်ကြတာကြီးပဲပေါ့လေဒါပေမဲ့ခုနှစ်မှာတော့အထူးကြကြကျွန်တော်တို့ဘာလုပ်တင်တယ်လဲပေါ့နံပါတ်1ကတော့ဖြစ်နိုင်လို့ရှိရင် Gathering လုပ်မယ်ဆိုလို့ရှိရင် Small Gathering တတ်နိုင်တော့အနည်းဆုံးပေါ့ကိုမိသားစုဝင်နေတယ်။ဘာကြောင့်လဲဆိုတော့ဒီလိုချင်းဆိုတချို့လူတွေအိမ်ပြန်ကြတယ်။ကျောင်းသားတွေဆိုရင်ကိုယ်နေရကိုပြန်ကြတယ်။ဒါပေမဲ့တစ်ချိန်ထဲမှာ6ပေကွာ။ဟော6ပေကွာဆိုတော့အလယ်ဆုံးကတောင်နဲ့တောင်လက်နှစ်ဖက်ဆန်းထားတဲ့အကွာဝေးမှာနေမယ်။မားစီကိုတတ်ထားမယ်။ indoor တဲ့ဆိုင် outdoor တွေမှာလုပ်တင်နေပေါ့နော်။ကိုယ့်ရဲ့မိသားစုနဲ့အတူတူချက်ပြုတ်ပြီးတော့ကိုယ့်အကူစားကြတောက်ကြပေါ့နော်။ဖြစ်နိုင်လို့ရှင်တော့ကိုယ်တို့ကပြောတာတော့ကိုယ့်ပစ္စည်းကိုကိုယ်ယူလာရဲဆိုတော့တစ်ခါသုံးပကံနေတစ်ခါသုံးဇွန်းနေဆိုတော့လေကြောင်နဲ့တယောက်ထပ်ပြီးတော့ share လုပ်ကြရလဲမလို့တစ်ခါလေးလွတ်ပလိုက်တယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီ CDC အကြံပြုချက်မှာအထူးတလဲသတိပြုဆရာ
။အဲ့ဒီမှာကျွန်တော်အရေးကြီးဆုံးတစ်ချက်ကိုကြိုက်တဲ့အပိုင်းအပေါ့နော်။ဘယ်လိုလူတွေမပါတဲ့တယ်ပေါ့လေ။အဲ့ဒါကတော့ကျွန်တော်တို့ပမာဏနိုင်ငံမှာလည်းလိုက်နာလို့ရပါတယ်။လူတိုင်းလူတိုင်းသိပါတယ်။နံပါတ်1တစ်ချက်ကတော့ဒီသုံးတယောက်တော့သူကကိုဗစ်ကို positive ဖြစ်နေတဲ့လူတွေဘယ်လိုမှ gathering မလုပ်ပါနဲ့။ဘာပြောင်းလဲဆိုတော့သူတို့ကအဲ့ချိန်မှာ safe ဖြစ်လာမဖြစ် safe ဖြစ်တယ်ဆိုတော့နှစ်ပတ်ပေါ့နော်နှစ်ပတ် quarantine or 10 year quarantine ယူရလို့ရှင် normally အချင်း safe ဖြစ်တယ်လို့သတ်မှတ်တာပေါ့။နံပါတ်2တစ်ချက်ကအခုအချိန်မှာ symptom တွေရှိနေနာစီးတယ်ချောင်းဆိုးတယ် level နာတယ်။အဲ့လိုခါမှာကိုယ့်အကူကိုသိပါငါဒီရောဂါဖြစ်နေဒီနေ့ဒီအချိန်မှာ level နာချောင်းဆိုးတယ်ကိုယ်လက်တွေကိုက်ခဲတယ်အနံ့ပြောက်တယ်ဆိုလို့ရှင် mostly က covid ပါ။ဘယ်မှာနိုင်ငံမှာလဲဒီနေ့ဒီ control လုပ်လို့မရသေးပါဘူး။ကျွန်တော်ဒီမှာလဲ control သိမ်းလုပ်လို့မရသေးပါဘူး။ဒါအမှန်တရားကိုလက်ခံပါ။ဟို control လုပ်လို့ရတယ်လို့ပြောနေတာတကယ်လက်တွေမကြသေးပါဘူး။ case နည်းသွားတာပဲရှိသေးတာပါ။ case နည်းတယ်ဆိုတော့နည်းမျိုးစုံနဲ့နည်းလို့ရပါတယ်။စစ်တာနည်းလို့လည်းရတယ်လို့မစစ်တာတကယ်ရောဂါရှိတဲ့လူလားမစစ်လို့လည်းနည်းလို့ရတယ်။အကြောင်းမျိုးစုံရှိပါတယ်။ဒါကြောင့်မလို့ကိုယ်ရောဂါလက္ခဏာရှိတဲ့လူတွေကိုယ်အသိစိတ်ဓာတ်နဲ့ gathering ကိုမသွားပါနဲ့။တော်လို့ရှိရင်ကိုကြောင့်တခြားလူတွေကူသွားပါလိမ့်မယ်။ကိုကဘာမှမဖြစ်ပေမဲ့ကိုနဲ့ဆက်နွယ်နေတဲ့လူတန်းစားတွေပိုပြီးဒုက္ခရောက်နေပါလိမ့်မယ်။နံပါတ်3တစ်ချက်ကအခုလက်ရှိမှာထားပါတော့ကျွန်တော်ကကိုဗစ်ပေါ်တဲ့ exposure တရားနဲ့တွင်ခဲ့တဲ့14ရက်အတွင်းကတွေ့ခဲ့တယ်ဆိုလို့ရှိရင်လည်းအဲ့လို gathering တွေကိုမသွားသင့်ပါဘူး။နောက်ဆုံးတစ်ချက်ကတော့ကိုယ်စီမှာယောဂအခွင့်ရှိတဲ့လူတွေ diabetes ဆိုအဝလွန်တဲ့ယောဂါတို့ကြီးကျိုးသွေးတို့အသက်က55နှစ်ပေါ့နော်ဒီလိုတွေနဲ့ရှိနေတယ်ဆိုလို့ရှိရင်ဒီတစ်နှစ်မှာ New Year Night မှာတငယ်ချင်းတွေနဲ့ပေါင်းပြီးတော့ celebrate လုပ်ကြတဲ့ဆိုလို့ရှိရင်ကိုယ့်အိမ်မှာကို Zoom နဲ့ရှိပါတယ် Webex ရှိပါတယ်လုံးလို့ရတဲ့အပိုင်းတွေအများကြီးရှိပါတယ်ကျွန်တော်တို့စကလုံးရှိပါတယ်အသက်ကိုညံဆောင်ပါတယ်အခုချိန်မှာတကယ်ညံဆောင်တာပါကိုမယောဂအခန့်ရှိတယ်ဆိုတော့ဒီလိုလူတွေကတော့အဓိကအားဖြင့်တော့ဖြစ်နိုင်လို့ရှိရင်တော့မတော်သင့်ဘူးလို့တော့သူကစကြဆုံးထားပါရှေ့အဲ့ဒါပမာဏနိုင်ငံမှာလည်းသုံးလို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပထမဆုံးဤဖြစ်တဲ့ကိုအိမ်ထဲမှာပဲနေတဲ့သူတွေနဲ့ပဲပွဲလုပ်ထားပါဆရာเนา
ะဟုတ်ပါတယ
်ပြီးရင်ကျန်တာက online virtual ခုနက zoom တို့ကနေပြီးတစ်ဆင့်ပေါ့เนา
ะဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာ
တီဗီကနေကြည့်တာမျိုးဟုတ်ကဲ့အဲ့ဒီအတွက်ရောဆရာကြီးတသက်မမအကြံပေးတင်တာရှိသေးလား
တီဗီကနေကြည့်ကြတယ်ဟိုကအိမ်မှာလဲကျွန်တော်တို့ဥမာလေးတချို့လူတွေကတော့ Times Square မသွားကြအောင်ဒီမှာတော့ Times Square ပေါ့နော်ဒီပုံမှန်ဒီမှာတော့ကံပေါင်းပေါ့လေဆိုတော့အာအစိုးရကလည်းကံပေါင်းဒီကိုဖိတ်ထားတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒီတစ်နှစ်မှာမလုပ်လိုက်ရလို့ဘာမှမဖြစ်ပါဘူးဟိုနှစ်တိုင်းနှစ်တိုင်းကနှစ်တကူဆိုတာရှိပါတယ် Celebrate လုပ်ဖို့အတွက်ကိုကကျမ်းမာပြီးတော့အသက်ရှင်ဖို့ပဲလုပ်ပါတယ်ထုံနည်းသူဆိုကိုနဲ့ Celebrate လုပ်ဖို့အတွက်ဆိုလို့ရှိရင်ကိုဒီမှာ Family Members ရှိရမယ်တကယ်ချင်းရှိရမယ်ကိုကတော့ဘာမှမဖြစ်လိုက်ဘူးကိုမှဒီရောကရှိပြီးတော့တခြားလူကူပါပြီးလို့ရှိရင်တခြားလူတွေအကြီးအကျယ်ဒုက္ခရောက်သွားလို့ရှိရင်ကိုလည်းအဲ့ဒီ2021ကို celebrate လုပ်နိုင်မယ်လို့မထင်ပါဘူးအဲ့လိုမျိုးဒါကိုကိုယ်တိုင်လူတိုင်းလူတိုင်းအသိစိတ်နဲ့ social distancing လုပ်တယ်လက်ကိုစေးတယ်နှာခေါင်းကိုမတ်သက်မယ်အိမ်မှာကိုယ့်ရဲ့မိသားစုပေါ့နော်ဒါကပါတော့2ယောက်3ယောက်နေရဆိုရင်2ယောက်3ယောက်က very safe ပါ3ယောက်လုံးလာတယ်ဆိုလို့ရှိရင်လည်း social distancing လုပ်ကြပြီးတော့ celebrate လုပ်လို့ရပါတယ်လူရောက်ဒီလူတွေအများကြီးကိုဖိတ်ခေါ်ကြွေမွေးပြီးတော့အဲ့ဒီညမှာမိဘနဲ့ဖောက်ပြီးတော့မှ new year ဆိုတာ celebrate လုပ်လို့ရတယ်ဟိုပါပေါ့နော်ရတဲ့နေ့ဒီမှာကျွန်တော်ရခဲ့ပြီးပါပြီဘာဖြစ်လို့တစ်နှစ်လောက်ကို skip လုပ်လို့ကျွန်တော်တို့ဘာမှပို့ပြီးတော့မထူးဆန်းပါဘူးဒါပေမဲ့ဒီလိုမျိုး celebrate တွေလူတိုင်းလူတိုင်းအိမ်တိုင်းမှာဒါမျိုးမလိုက်နိုင်ဘဲလုပ်ခဲ့လို့ case တက်လာတယ်ဆိုလို့ရှိရင်ဒီနေ့ဒီချိန်ဒီအားလုံးပြီးဖို့အချိန်ကြီးကကျွန်တော်တို့မှာ stay ဆိုတာမရှိသေးပါဘူး stay scene ဆိုတာလည်းပေါ်လာတာပဲရှိပါသေးတယ်။တကဘာလုံးရဲ့လူ even United States ရဲ့ 1% တော့မရသေးတဲ့အခြေအနေပါ။ဆိုတော့ကျွန်တော်တို့ဘာမှမသိကြမေးရသေးတဲ့ disease တခုကိုလုံးလို့ရတဲ့နည်းလမ်းတခုပဲရှိရပါဘူး။ဒီလို social distancing နဲ့တတ်နိုင်ကြတော့ကိုယ့်အိမ်မှာကိုယ်နေရဆိုလို့ရှိရင်တော့အကောင်းဆုံးလူတိုင်းလူတိုင်းကျန်းကျန်းမာမာနဲ့ဒီ2021ကိုကိုမိသားစုတွေနဲ့တူတူကြော်သွားနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။ဒီနေရာမှာဆရာကခုနကပြောသလိုပဲကာကွယ်ဆေးကလလော့စေတော့အများကြီးမရသေးတော့လည်းပဲမကြခင်တဖြည်းဖြည်းရလာဖို့ရှိတဲ့အခါမှာအဲ့ဒီမတိုင်ငယ်တခုမဖြစ်အောင်ပေါ့နော်
ဟုတ်ပါတယ်ခင်ဗျ
ဆက်ပြီးတော့ကျွန်တော်တို့တောင်းထားဖို့ကအရေးကြီးလာတဲ့သဘောပေါ့
ဟုတ်ပါတယ်ဆိုတော့အထူးသဖြင့်ပေါ့နော်ပမာနိုင်ငံလိုမျိုးနိုင်ငံတွေမှာသနလာရာဒီမှာပွင့်လန်းတဲ့ပြင်ရှိတယ်ဆိုတော့ကျွန်တော်ဒါလေးတွေကိုတော့စက်ဆန်တဲ့လောက်တော့လူစုလူဝေးမလုပ်ဖို့ဒီနှစ်တိုင်းဒီမှာကျွန်တော်တို့ဒီရောဂါကိုထိန်းနိုင်ရင်ဆိုလို့ရှိရင်လုပ်လို့ရတဲ့နှစ်ပေါင်းဆိုမြောင်များစွာကြာပါသေးတယ်။မကြာမတဲ့ပမာဏနဲ့မှာဆိုလို့ရှိရင်နောက်လေးလောက်ဆိုရင်လည်းအကြံပွဲတော်ကြီးအရာပြန်စတာပဲ။ဟိုပြီးခဲ့တဲ့နှစ်တုန်းတကြံဆိုကိုသိပါတယ်။ထိန်းသိမ်းနိုင်တဲ့အတွက်ကြောင့်တော်တော်ကြီးကိုဟိုတကယ်စံနေနေတာရှိတော့အောင်ကျွန်တော်တို့ပမာဏနဲ့မှာရောဂါတွေကိုကွန်ထရိုးလုပ်နိုင်တာပါ
။ဟုတ်ကဲ့ဆရာကြီး။နောက်ဆုံးအနေနဲ့ဒီ CDC အကြံပြုချက်ထဲမှာမြန်မာပြည်အတွက်ဆရာမှားချင်တာ
ဖြစ်နိုင်လို့ရှိရင်တော့အရက်သေးစားလောက်စားခြင်းဓာရီကိုတော့တတ်နိုင်တဲ့လောက်ရှောင်ရှားကြဖို့ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေနဲ့တောက်လိုက်ခြင်းချင်းအထင်းကမဲ့သွားတယ်အဲ့ချိန်မှာအသိဉာဏ်တရားလွတ်ခင်းနိုင်တယ်ဆိုတော့အဲ့ဒါကြောင့်မလို့ပေါ့ဒီတို့ကတော့တတ်နိုင်လို့ရှိရင်ကိုယ်အိမ်မှာကိုနေပါမိသားစုနဲ့ပဲ celebrate လုပ်ပါတကယ်လို့တခြားလူတွေသာမယ်ဆိုလို့ရှိရင်တတ်နိုင်တော့အ ਨੇ ဆုံးကိုလောက်ပါဒါပေမဲ့တို့ကတော့လူဦးရေတော့မတတ်မှတ်ဘူးနော်ဖြစ်နိုင်ရင်တော့6ယောက်ထဲမှာပို့တယ်ဒါမှမဟုတ်ပဲ10ယောက်လောက်ဖြစ်လို့ဆိုတော့နည်းနည်းတော့ပြန်ထားကြပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ကိုဗစ်စီကံချက်မလိုက်နာသူတွေကို KNU 1ဝင်ကျက်မှတ်ပေးဖို့ကြားရင်စိတ်ကြည်မြို့နယ်တွေကကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်ပြီးတရားရရှိထားသူတွေအကူအညီတွေလိုအပ်နေတဲ့အကြောင်းကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့2020အတွင်းဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေ3ရက်သားကာလကျင်းပခဲ့ပြီးကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ19ရက်နေ့ကနေ19ရက်နေ့အထိအွန်လိုင်းကနေကျင်းပခဲ့တာပါအဲ့ဒီအစည်းအဝေးမှာပြီးခဲ့တဲ့ငြိမ်းချမ်းညီလာခံအကြောင်းအဖြစ်ရ NCA အကြောင်း2020ရွေးကောက်ပွဲနဲ့ရွေးကောက်ပွဲမကျင်းပရတဲ့ရှမ်းပြည်အတွင်းကနယ်မြေများအကြောင်းစတာတွေဆွေးနွေးခဲ့ကြတယ်လို့ကြေညာချက်တစောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစည်းအဝေးမှာ online ကနေကျင်းပတာကြောင့်ရခိုင်အကြိမ်တွေတုန်းကလိုတားမြစ်တာတွေမခံရတော့တဲ့အပြင် CSSU အဖွဲ့ဝင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေပါတက်ကြတာကြောင့် ကောင်းမွန်တဲ့အခင်းကျင်းတစ်ခုဖြစ်တယ်လို့လဲ CSSU ရဲ့ပြောခွင့်ရစိုက်ကျော်ညွန့်ကပြောပါတယ်ဒီ2020ထဲမှာ CSSU အစည်းအဝေးကိုမတ်လကတစ်ကြိမ်ကျင်းပပြီးတဲ့နောက်ပိုင်းအခုမှဒုတိယအကြိမ်ပြန်လည်ကျင်းပရတာဖြစ်ပါတယ
်ပြည်ပြည်နယ်ချိုင်းစိတ်ကြီးမြို့နယ်ထဲက KNU ကရင်မြို့သားစီယုံဆင်းချုပ်နယ်မြေဖြစ်တဲ့ဝင်းရည်ဒေသမှာကိုဗစ်စီကံချက်မလိုက်နိုင်သူတွေကို KNU ဝိုင်းဝန်းကြမ်းမပေးဖို့ကျေးရွာသာဝန်ရှိသူတွေကစောင်းစုထားပါတယ်အဲ့ဒီဒေသမှာရှိတဲ့ကျေးရွာတို့မှာပြည်တွင်းပြည်ပကပြန်လာတဲ့သူတွေကို quarantine center မှာပေးနေပြီးမဲ့လည်းစီကံမလိုက်နိုင်တဲ့သူတွေရှိနေတာကြောင့်ပြန်လည်ကြက်မှတ်ဖို့ဒီဇင်ဘာ18ရက်နေ့မှာအဲ့ဒီဒေသကကျေးရွာအုပ်ချုပ်ရေးမှူးနဲ့ covid ရောဂါစိုက်ဖျက်ရေးဖွဲ့တို့ဆွေးဆုံဆွေးနွေးပွဲမှာကျေးရွာအုပ်ချုပ်ရေးမှူးတွေကစောင်းစုခဲ့တာပါ ANU စိန်ချုပ်နေမြေမှာရှိတဲ့မြို့နယ်တို့မှာဒေသလိုက်အပြင်လူအဝင်အထွက်ပိတ်ပင်လာခဲ့သလိုကျေးရွာတွင်းမှာလည်း covid ကာလလူဝင်ထွက်စစ်စစ်ရေးဂိတ်လည်းဖွင့်ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တက်ငယ်မဒိန်လူတက်မှုနဲ့ပတ်သက်ပြီးတရခန့်ကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဗဟုတရားရုံးကနေတည်ထောင်ချမှတ်လိုက်ပါတယ်။ဒီဇင်ဘာလ9ရက်နေ့ကတီဘောမြို့နယ်ဝမ်နောင်ကျေးရွာအုပ်စု1 Not ကျေးရွာမှာတရခန့်အိုက်ကျော်ကအသက်6နှစ်အရွယ်ကလေးငယ်တဦးကိုမဒိန်ကျင့်ပြီးရွက်အရှိပက်ရှိရှုံမြောင်ထဲကိုပစ်ချတတ်ခဲ့ရမှာအဲ့ဒီတရားခံကိုအများပြည်သူရှေ့ပွင့်လင်းမြင်သာစွာစစ်ဆေးတရားစီရင်ခဲ့ပြီးစစ်ဆေးချက်တွေအရ SSPP ဗဟုတရားရုံးကတည်တံချမှတ်လိုက်တာဖြစ်တယ်လို့ SSPP ဗဟုတရားရုံးဥပဒေအရာရှိစိုက်ဦးဟင်းကပြောပါရယ်အခုလိုမျိုးတက်ငယ်မဒိန်မှုမျိုးအရင်က SSPP SSA ထိန်းချုပ်နယ်မြေအတွင်းမရှိခဲ့ကြောင်းဒီပြစ်မှုဟာဒေသရဲ့ဥပဒေစိုးမိုးရေးအပြင်လူမှုအတိုင်းအဝိုင်းတစ်ခုလုံးကိုချိန်းချောက်ခဲ့တဲ့ပြစ်မှုတစ်ခုဖြစ်ကြောင်းဒေသတည်ငြိမ်ရေးကိုလည်းထိခိုက်လာနိုင်ကြောင်းဒါကြောင့်ဗဟုတရားရုံးကတည်တံချမှတ်ရခြင်းဖြစ်ကြောင်းစိုက်ဦးဟင်းကပြောပါရယ
်မွန်ပြည်နယ်ဝန်ကြီးချုပ်စောင်တာအေးဆန်ရေကောက်ပွဲမဲဆွယ်ကုန်ကျစရိတ်86သိန်းကျော်ထဲမှာပြည်နယ်ကကုမ္ပဏီလုပ်ငန်းရှင်တွေ60ရာခိုင်နှုန်းကထောက်ပံ့ပေးခဲ့တယ်လို့သုံးခရိုင်ရေကောက်ပွဲကော်မရှင်အဖွဲ့ဝဲကကြေညာခဲ့ပါတယ်တောက်သားအေးဆန်လေးနဲ့25သိန်းပဲကုန်ကျခဲ့ရပြီးကြိုက်ချုပ်ရူးရူးလေးကုမ္ပဏီက28သိန်းနဲ့တခြားလုပ်ငန်းရှင်တွေကလည်းဆက်ဝင်ပေးတာလို့စီးရင်တွေမှာဆွေးရပါတယ်အခုလုံဆောက်ပါမှုတွေဟာအစိုးရတင်တာအောင်ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့လည်းပြောဆိုဝေဖန်မှုတွေရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီဘဟုကိုသဆုံးကြရတင်ပြလာတာမရှိသေးတဲ့အတွက်စစ်ဆေးရေးယူမှုတွေလုပ်ဖို့မရှိဘူးလို့ NLD ဘဟုလူမှုဆောင်ဖွဲ့ဒေါက်တာမျိုးညွန့်ကပြောပါတယ်
မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အတွင်းသို့ထက်တွင်းခံထားရတဲ့မင်းတပ်မြို့နယ်လှေချမ်းကျေးရွာအုပ်စုရွှေအောင်သာကျေးရွာကိုချင်းပြည်နယ်ထဲပြန်လည်တတ်မှတ်ပေးဖို့ချင်းပြည်နယ်မင်းတပ်မြို့မှာဒီဇင်ဘာလ22ရက်နေ့ကစန္ဒပြခဲ့ကြပါတယ်အဲ့ဒီဆန္ဒထုတ်ဖော်မှုကိုရွှေအောင်သာကျေးရွာသားတွေပါဝင်မင်းတပ်မျိုးကဒေသခံပြည်သူ30ဦးကတောင်းဆိုချက်ပိုစတာတွေကင်ဆောင်ပြီးမင်းတပ်မျိုးမှငင်းချမ်းစွာစီတန်းလက်လေဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်ရွှေအောင်သာကျေးရွာဟာ1995ခုနှစ်ရွာစတဲ့ကတည်းကချင်းပြည်နယ်မင်းတပ်မျိုးထဲမှာတည်ရှိတဲ့ကျေးရွာဖြစ်ပေမဲ့ပြီးခဲ့တဲ့2018ခုနှစ်ကပဲထီလင်းမျိုးနဲ့အောင်ကျေးရွာအုပ်စုထဲကိုထည့်သွင်းခံထားရတာဖြစ်တယ်လို့ဆန္ဒထုတ်ဖော်မှုကိုဥဆောင်တဲ့ဦးဂေကြီးကပြောပါတယ်အင်ချေ30လူဦးရေ100ဝန်းကျင်ရှိတဲ့ရွှေအောင်သာကျေးရွာဟာ2010ခုနှစ်နဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကလည်းချင်းပြည်နယ်မင်းတပ်မြို့နယ်မဲစရင်မှာပါရှိခဲ့ကြပြီး2020အထွေထွေရွေးကောက်ပွဲမှာတော့မကွေးတိုင်းဒေသကြီးထီလင်းမြို့နယ်မဲစရင်မှာထည့်သွင်းထားခြင်းခံကြရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လက်နက်ကင်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းထိမှန်တာကြောင့်တေဆုံးသူတွေလည်းအများပြားရှိနေသလိုမိုင်းထိမှန်ပြီးဒဏ်ရာရရှိထားတဲ့သူတွေအနေနဲ့လည်းအကူအညီတွေလိုအပ်နေကြပါတယ်။ဒီအခြေအနေကိုတော့ကိုသက်နိုင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
စီတီမှာခဲ့တဲ့ရခိုင်ပြည်နယ်မှာမိုင်းထိမှန်လို့တည်ဆုံးတန်ရက်သူတွေများပြားရှိနေပြီးထောက်ပံ့ရေးအကူအညီလိုအပ်နေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံ REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်တည်ဆုံးတဲ့သူကတော့33ယောက်နဲ့ဒီတန်ရက်သူက81ယောက်ကျွန်တော်တို့သိရထားပါပဲကျွန်တော်တို့ပြီးနေရတာကတော့ဒီသူတို့ရဲ့ဒီပြည်နယ်ထူထောင်ရေးနောက်ပြည်နယ်လူလူရဝန်ဆိုင်ပေါ်နေတော့အဲဒီလိုဖြစ်လာဖို့အတွက်ကိုဒီရေရှည်ထောက်ပံ့မဲ့အစီအစဉ်တွေကတော့ဘယ်သူမှတော့လုပ်ပြနေတာမရှိသေးဘူးပေါ့နော
်မြေတုံမျိုးနဲ့စနင်းကျေးရွာကမိုင်းထိမှန်ပြီးစစ်တပ်မျိုးအလို့တော်ပြည့်ကြောင်းမှာစစ်ကူတပ်မှုခံယူနေတဲ့မန္တန်စုကတော့မိုင်းထိမှန်ပြီးတန်ရရသူတွေဘဝရက်တွေအတွက်အစိုးရကကူညီပေးစီရှင်တယ်လို့ပြောပါတယ်
မကြီးရလူတွေအတွက်ကြောင့်နိုင်ငံတော်ကတော့လည်းအထောက်ပံ့လေးပေးစီချင်ပါတယ်သူတို့လူအပ်တာလေးပေါ့နော်အလူလေးပါလေထောက်ပံ့ပေးစီချင်ပါတယ်ကျွန်မကိုဆွဲချုပ်တင်ပေးနေရပေါ့နော်ဆွဲချုပ်ပြီးတော့နေမယ်ပေါ့နော်အဲ့လိုမျိုးစဉ်းစားထားပါတယ်ပြီးလို့ရှိရင်နောက်ပိုင်းကိုလုံနိုင်တဲ့အရာလေးသူတို့ရှင်လည်းလုပ်သွားမယ်လို့စဉ်းစားထားပါတယ်
အထူးသဖြင့်မိုင်းထိမ့်မဲ့မိတန်ရသူတွေဟာဒေသခံကြီးလက်နေပြည်သူတွေဖြစ်တာကြောင့်သူတို့ဘဝရည်တည်ရေးအတွက်ပုံမှန်ခက်ခဲနိုင်တယ်လို့လည်းမိုင်းကြီးခံရသူတွေကိုကူညီပေးနေတဲ့ဦးတန်းထွန်းကပြောပါတယ
်သူတို့ကခံလို့ပြီးမန်တင်းမိတန်နေကြတာလေကိုယ်ခြေတော်တစ်ဖက်ဆုံးချုံသွားရင်နှစ်ဖက်ဆုံးချုံသွားဆိုတော့ဘလူးဝေးတွေအားငယ်ပါပဲလေဒီမှာတော့ဒီအခုကျွန်တော်တို့ဆောင်ချက်တဲ့နေရာမှာသူတို့လေရာ3-5ရောက်တော့သူတို့ပေါင်းနေရတယ်ဆိုတာမသိတာပြင်မဲ့ရွာပြန်ရောက်သွားပြီးရှင်တော့သူတို့ဘဝကအားငယ်စရာဖြစ်သွားလူမနဲ့မတူဘူးပေါ့မကံမစွန့်ဖြစ်သွားတာကိုဇာမင်းစံဖြစ်ပါပြီနေဒီမှာနေရမယ်ကြွားဒီမှာနေရမယ်ဆိုတော့သူတို့တော့ဆင်းရဲနှုံးပါကြတဲ့လူကြီးတွေအတွက်ခြေတော့လည်းတစ်ဖက်မရှိတော့ဘူးတစ်ဖက်မရှိတော့ဘူးဆိုရင်သူတို့ရနာတဲ့ဒီတော့တော်လေးစိတ်မကောင်းပြောစိတ်ကြရရပိုင်းဆိုင်ရာပြည့်စုံပြည့်မှုနဲ့လွှဲတာပေါ့လေ
နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်တွေမှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အဲ့ဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြင်းမောင်းမိုင်းအန်ဒီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေတွေများပြားနေရမပြန်သေးပေဖြစ်နေကြပါတယ
်ဆက်ပြီးတော့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ၅တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားဖာပိုမျိုးနယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ကင်းပင်းနယ်ဖားပုံကရိုင်မဲဝံဒေသမှာဒီဇင်ဘာလဆန်းပိုင်းကလေးကတမတော်နဲ့ KNU ကရင်မျိုးသားစီယုံတမဟာငါတပ်ဖွဲ့တို့ထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီစစ်ရေးတင်းမာနေစေချင်နေကြောင်းဒေသတွင်ရွာသားတွေတွာလာမှုကိုချိမ့်ချောက်နေတယ်လို့တမဟာငါပြောခွင့်ရဘဒူမမန်းကအခုလိုပဲပြောပါတယ်
ဒုတိယအပတောင်ပေါ်ကမျိုးသုံးနေရလို့ဆိုအဲ့လာတာတော့လေကျွန်တော်တို့ကြားသိရတယ်ပေါ့နော်။တော့အင်ဟာကြီးကလည်းဒီသူတို့လုံခြုံရေးကြိုးစားဒီတက်လို့ရှာမှုတွေတော့ပုံမလို့လာရရှိတယ်။ဒေါက်တာနေမကဘူးပေါ့နော်။တလောကပရင်းတနည်းရဆိုရင်တော့ကျွန်တော်တို့ဒီချင်းချောက်ပြစ်တာတွေကိုအများပြည်သူသတ်ပြစ်တာတွေတနေ့ချင်းနဲ့အဲသူချင်းချောက်ပြစ်တာတွေဒါလည်းလဲသူတို့ဆောင်ရွက်နေတယ်ပေါ့နော်။နောက်တစ်ခါကျွန်တော်တို့ဒီရွာသားတွေကိုလည်းပဲဟိုဓာစီပိတ်ပင်မှုတွေလုပ်လာတယ်ပေါ့ဒီချိန်ရွာသားတွေစကားရိတ်ကြည့်ဖြစ်တဲ့အတွက်ကြောင့်အပြင်မထွက်ရမသွားလာရဆိုတဲ့အလိုဓာစီကတ်တတ်မှုပိတ်ပင်မှုတွေလည်းရှိလာတယ်ပေါ့
မဲဝိုင်းကိုင်းကုန်လက်ကွန်ပြူဝင်းမောင်ဖာဝွန်နဲ့ကာမမောင်ရှိတမတော်သက်စကန်အနီးတဝိုက်ကရွာသားတွေဟာထွက်ပြေးနေရတယ်လို့မဲဝိုင်းဒေသခံစောထီးကအခုလိုပဲပြောပြပါတယ်
အဲရွာသားတွေကတော့အဲ့ဒီမင်းကြီးမဝင်ပါပဲဆက်ပြေးကြတာပေါ့တချို့တွေကအဆွေမျိုးညှိုးထဲမှာကြည့်ရတော့ဒီလေးထဲမှာဆက်ပြေးလာတဲ့လူရှိတာပေါ့
တမတော်စစ်ကြောင်းတွေတိုးလာတဲ့အတွက်ရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးနေရပြီးစားတောက်နေထိုင်ရေးအတွက်ခက်ခဲရှိနေတယ်လို့ပြည်ငင်းချမ်းရေးအထောက်အပံ့ကွန်ရဲ့ KBSN ကဆံမနော်စာမှုကအခုလိုပဲပြောပါတယ
်အဲ့မှာနေလို့ရှိရအခက်ခဲများတော့ရတာလေသူတို့လည်းကြောက်ရတာပေါ့စားဝတ်နေရေးအတွက်လည်းခက်ခဲရှိတယ်ခလေးတွေမင်းကြီးတွေအတွက်လည်းအများကြီးဟိုအခက်ခဲကြောက်ရမှာပဲလေစစ်ပွဲကတော့မရသေးဘူးကြရတော့အတိုးလာလေဒီသားကလူသွားသားတွေအရောကသူတို့နေရာမှာခေလို့ပြေတော့လေအဲ့ဒါကြောင့်သူတို့တခြားရွာမှာသူအမျိုးစီမှာစိတ်တဲ့နေရာမှာသူသွားနေရမှာပေါ့
ဖာဝန်သေးတာမှာအခြေကျလှုပ်ရှားလျက်ရှိတဲ့တမတော်စစ်စင်ကြီးကုကဲမှုဌာနချုပ်စကခရှစ်လက်အောက်ခံချင်းမြန်တိုက်ရင်တွေနဲ့ KNU တမဟာငါလက်အောက်ခံ KNRA တရနှစ်တိုက်ရင်တို့ဟာဒီဇင်ဘာလတရနေ့ကစပြီးနှစ်ဖက်စတင်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ရာနဲ့ချီတဲ့ဒေသခံရွာသားတွေဟာဝန်ပြင်းနဲ့ဘီနေမျိုးနဲ့ရှိနီးစပ်ရာဆွေမျိုးနေအိမ်တွေကိုထပ်ပြေးခိုးလုံနေကြရတာဖြစ်ပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဒုတိယအကြိမ်အစည်းအဝေးကိုအွန်လိုင်းကနေကျင်းပခဲ့ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ထဲက KNU ကရင်မြို့သားစီယုံထိန်းချုပ်နယ်မြေဒေသမှာကိုဗစ်စီကန်းချက်မလိုက်နာသူတွေကို KNU ကဝိုင်းဝန်းချမှတ်ပေးဖို့ကြေးရွာတာဝန်ရှိသူတွေကတောင်းဆိုခဲ့ကြပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဒ
ဒီဇင်ဘာလ25ရက်နေ့ဟာခရစ်ယာန်တွေအထွတ်အမြတ်ထားတဲ့အရေးအကြီးဆုံးနေ့ရက်တွေကနေ့တစ်နေ့ဖြစ်ပါတယ်။ကဘာကြီးရဲ့အလင်းရောင်ကက်တင်ရှင်ဖျားသခင်ဝင်စားသူကိုတော်အရှင်သခင်အဖြစ်ခရစ်ယာန်တွေယုံကြည်ကိုးကွယ်ကြတဲ့ယေရှုခရစ်တော်ကိုလွန်ခဲ့တဲ့နှစ်ပေါင်း2000ခန့်ကဖွားမြင်တော်မူတဲ့နေ့အထိမ်းအမှတ်ဖြစ်ပါတယ်။ယေရှုခရစ်တော်ရဲ့မိဘတွေဖြစ်ကြတဲ့မေရီနဲ့ဂျိုးဆက်တို့ဟာဆင်းရဲသားတွေဖြစ်ကြပြီးယေရှုကိုအမှောင်ဖုံးနဲ့ချမ်းအေးလှတဲ့စောင်းတညမှာနွားတင်ကုတ်အတွင်းဖွားမြင်တန့်စင်ခဲ့တာဖြစ်ပါတယ်။လွန်လေပြီးသောကာလတွေကနေဒီနေ့အထိကမ္ဘာမြောက်ဖက်ချမ်းမာနေထိုင်ကြသူတွေအတွက်နေတာအတူဆုံးဆောင်းရာသီကြာရောက်နေပြီးအလင်းရောင်တဖြည်းဖြည်းမှေးမိန်ပျောက်ကွယ်မှုဟာနေတဘာဝတရားရဲ့ပြန်လည်ဆန်းသစ်မှုဂတိကဝတ်အရာနေတာရှိမဲ့ကာလအတွက်ရောင်ကြီးသန်းနေပါပြီ။ကမ္ဘာတဝန်းရှေးခေတ်လူသားတွေဟာနှစ်သစ်ကူးပြောင်းခြင်းကိုကြိုဆိုခဲ့ကြပါတယ်။နေမင်းပြန်လည်ပေါ်ထွန်းလာတာကိုပျော်ပျော်ပါးပါးဆင်နွှဲကြသလိုပူဇော်ပတ်တာရီနဲ့တခန္ဓနာကျင်းပခဲ့ကြပါတယ်။အလင်းရောင်ကိုအဓိကထားဆင်နှွှဲတာအပါအဝင်ဒီနေ့ခေတ်နှစ်သစ်ကူးပွဲတွေလိုတချို့ကအလားတူဆင်နှွှဲခဲ့ကြပါတယ်။ရှေးဟောင်းအစဉ်အလာအရာမျော်လင့်တောင့်တကြတဲ့နေတာတူတဲ့နေ့ရက်တွေကုံဆုံးကန်ဒီအချိန်မှာယေရှုခရစ်တော်ဖွားမြင်တော်မူတဲ့နေ့ကိုဆင်နှွှဲကြတာဖြစ်ပါတယ်။ကမ္ဘာတဝန်းတခြားနိုင်ငံတွေကလူမှုအတိုင်းအဝိုင်းတွေမှာလည်းစောင်းရသည့်အလယ်ပိုင်းကာလရိုးရာပွဲတော်တွေကျင်းပနေကြဆဲဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့ဝန်းကျင်ဆိုရင်တရုတ်နဲ့အရှေ့အာရှနိုင်ငံတချို့မှာတောင်စီလို့ခေါ်တဲ့ပွဲတော်ဆင်နွှဲကြပါတယ်။မိသားစုတွေစုံစုံညီညီစုဝေးကြပြီးပြီးခဲ့တဲ့နှစ်ကိုအမတ်တရအဖြစ်နဲ့ရောစောင်းရာသီကြိုဆိုပွဲနဲ့အလင်းရောင်ပြန်လည်ထွန်းပတဲ့အထိမ်းအမှတ်အနေနဲ့ပါတောင်စီပွဲတော်ကျင်းပကြပါတယ်။စောင်းရာသီနေတာအတူဆုံးကာလကိုကြိုဆိုတဲ့ရှေးဟောင်းရောက်တာပွဲတော်ကိုအီရန်နိုင်ငံမှာဆင်နွှဲကြချိန်မှာဂျပန်နိုင်ငံမှာလည်းရိုးရာအစဉ်အလာအရကျမကြီးနဲ့ကံကောင်းစေဖို့နှစ်သက်ကိုပါကြိုဆိုတဲ့အနေနဲ့ဒူဂျီပွဲတော်ဆင်ရင်ကျင်းပကြပါရယ်ပွဲတော်တွေဆင်ရင်ကျင်းပပုံအမျိုးမျိုးကွဲပြားပေမဲ့ဘယ်နေရာမှာဖြစ်ဖြစ်ပျော်ရွှင်ပွဲစိတ်ဓာတ်နဲ့ကောင်းမြတ်တဲ့အကျိုးခံစားကြရပါရယ်ပထမဆုံးခရစ်မတ်နေ့မှာအင်ဂျယ်နတ်သမီးလေးတပါးယေရှုခရစ်ဖွားမြင်တန်ဆင်ခြင်းအထိတ်အမှတ်အတိတ်တပောင်အဖြစ်မွေးကြခဲ့တဲ့ Peace on Earth Goodwill Toward Men ကကဘာမြေကြီးငြိမ်းချမ်းပါစေလူသားတွေအတွက်ရှေ့ရှုတဲ့ချစ်ကြည်ရေးဆိုတဲ့ဂတိစကားဟာလွန်ခဲ့တဲ့နှစ်တွေရာနဲ့ချီကြာခဲ့ပေမဲ့ခရစ်ယာန်တွေအတွက်ကတော့ဒီနေ့အထိပဲ့တင်တဲ့အဖြစ်ခံယူနေဆဲပါပဲ။နှစ်စဉ်နှစ်တိုင်းခရစ်မတ်အခါသမယမှာတကယ်စစ်မှန်တဲ့ခရစ်မတ်စိတ်ဓာတ်ကကျွန်တော်စီမှာဘာတွေရှိတယ်မရှိဘူးဆိုတာကိုအတိအမှတ်ပြုတာမဟုတ်ပါဘူး။ကျွန်တော်တို့တွေဟာဘသူတွေလဲကျွန်တော်တို့တွေတယောက်ချင်းစီတိုင်းဟာဖျားသခင်ရဲ့သားသမီးတွေဖြစ်ကြတယ်ဆိုတာကိုအတိအမှတ်ပြုတာဖြစ်ပါတယ်။ဒီအချက်ကဒီအချိန်ခါမှာပျော်ရွှင်စွာဆင်နွှဲဖို့အဓိကစစ်မြစ်ပါပဲဒီအခရာကြတဲ့အချက်ကခရစ်မတ်နေ့တိုင်းအတွက်ပျော်ရွှင်ကြည်နူးစေပါတယ်ဘာသာတရားကိုးကွယ်မှုတွေနဲ့ကျက်တည်အပြည့်ရှိတဲ့နိုင်ငံတစ်နိုင်ငံအဖြစ်မျှော်လင့်ချက်အပြည့်နဲ့လူမှုအတိုင်းအဝိုင်းအတွင်းချစ်ချင်းမြတ်တာလွှမ်းခြုံထားတဲ့အိမ်တွေအတွက်ကျွန်တော်တို့နိုင်ငံမှာနေရာရှိတယ်ဆိုတာကလေးတိုင်းသိရှိမှတ်သားနိုင်ကြစေရန်ဆုတောင်းကြပါစို့လို့တမနာထရန်ဖာဆော်အော်လိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။တောက်ချန်နေမနေ့ခင် Christmas အထူးအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။American Olive Dog Republican မတ်တွေက COVID ကာလစီးပွားရေးကူညီပေးရေးအစီအစဉ်မှာ American ပြည်သူတွေကိုတိုက်ရိုက်ပေးမယ့်ငွေကြေးပမာဏတိုးမြင့်ရေးအစီအစဉ်ကိုချက်သားပရိနိကပယ်ချလိုက်ပါတယ်။ American အထက်အောင်လွှတ်တော်နေရာစလုံးကသဘောတူညီထားတဲ့ $600အစား $2000အထိတိုးမြင့်ပေးဖို့ Donald Trump ရဲ့တောင်းဆိုချက်ပေါ်သဘောတူနိုင်ရေး Democrat တွေကကြိုးပမ်းနေတာကို Republican မတ်တွေကအခုလိုပိတ်ဆို့ပယ်ချလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတ Donald Trump က Congress ကသဘောတူအတည်ပြုထားတဲ့ American ကာကွယ်ရေးအသုံးစရာဥပဒေမူကြမ်းကိုဗိုလ်ထုတ်ရေးကဗီဒီယိုအနာသုံးပြီးပယ်ချလိုက်ပါတယ်။အမျိုးသားကာကွယ်ရေးအခွင့်အာဏာပေးရရေးဥပဒေ NDAA အရ American Dollar 840ကိုကာကွယ်ရေးအသုံးစရာအဖြစ်ခွင့်ပြုပေးရမှာဖြစ်ပါတယ်။ Britain နိုင်ငံနဲ့ EU ဥရောပသမဂ္ဂအဖွဲ့တို့ကြားလက်လက်စွာကုန်သွယ်ရေးသဘောတူချက်တရားချက်သားပရိနိကရရှိခဲ့ကြပြီဖြစ်ပါတယ်။ဒါကြောင့် Brexit နောက်ပိုင်းစီးပွားရေးလုပ်ငန်းတွေမတိကြမရေရာမှုကြုံတွေ့နေရတာအဆုံးသတ်ဖို့ဖြစ်လာခဲ့တယ်လို့နှစ်တကူကာလနေဆက်ဖြတ်ကျော်ကုလူဆက်ဆံရမှာမြို့ပြဖြစ်လာနိုင်မှုတွေကိုလည်းရှောင်ကြဉ်နိုင်ခဲ့ပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာတရားဝင်ရွှေပြောင်းအလုပ်သမားတွေအကြားကိုဗစ် -19 ကိုစဝင်မြင့်တက်လာနေတာကြောင့်ထိုင်းနိုင်ငံရဲ့လူမှုမီဒီယာတွေမှာမြန်မာအလုပ်သမားတွေနဲ့ပတ်သက်လို့လူမျိုးရေးအမုန်းစကားတွေဖြစ်တင်ဝေဖန်မှုတွေပြန့်နှံ့လာနေတယ်လို့ Reuters သတင်းတရက်ကဆိုပါတယ်။ဒ ဒီလိုစိတ်ကံစားချက်တွေရဲ့နောက်ဆက်တွဲအနေနဲ့မြမတွေကိုဘတ်စကားစီးနေခွင့်မော်တော်ဆိုင်ကယ်တက္ကစီစီးနေခွင့်နဲ့ရုပ်ကနာသွားလာခွင့်တွေကိုလည်းကန့်သတ်ခံနေရတာဖြစ်ပါတယ်။တောက်ကြံနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရောက်တော့
This program has come to you from the Voice of America, Washington.